Welcome to the Voice of America in Burmese.
Today, Mingla, Pyajane, Pizone, Menekin, Pijabadina. If you American Diana Towns, the Shikune, Sademala, Lia, Ingani, Menekin, Season Ego, Miriam Biranzu, Washington, D.C., Murani, Lainumida, Nasali, Lise, and Hazette Duani, Kaya Tolunidlo, VUA, Facebook, Samian Agawa, Kaya, Kinsa, Pinivarekna.
ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝယူတင်ဆက်သွားမှာပါခင်ဗျာမင်္ဂလာမနေ့ခင်ပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကျော်စိုးဦးတို့နှစ်ဦးကိုထောင်နှံခုနှစ်နှစ်စီပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်နိုင်ငံတကာခေါင်းဆောင်တွေတန်တမန်တွေနိုင်ငံတကာကသတင်းမီဒီယာလှုပ်လှခွင့်ဆိုင်ရ
ူးကိုထောင်ဒဏ်9နှစ်စီချမှတ်လိုက်ပါတယ်ဒီတရားစီရင်ချက်အပေါ်တုံ့ပြန်ချက်တွေရှိလာပါတယ်
This is a major step backward in Myanmar's transition to democracy cannot be squared with the rule of law or freedom of speech
မြန်မာနိုင်ငံဒီမိုကရေစီရေးနဲ့ပတ်သက်ပြီးထောက်ပြဝေဖန်မှုတွေကို writer သတင်းတောက်ကျုပ်ကနေပြောကြားသွားတာပါဒီအကြောင်းကိုသတင်းနဲ့အပြီးမှာတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်အဲ့ဒီ writer သတင်းတောက်နှစ်ဦးနဲ့ပတ်သက်ပြီးတော့ပဲနိုင်ငံတကာလူအခွင့်အရေးအဖွဲ့တွေနိုင်ငံတကာအစိုးရခေါင်းဆောင်တွေရဲ့တုံ့ပြန်ချက်တွေကိုလည်းအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာနောက်ပိုင်းမှာစီးပွားရေးကဏ္ဍသုတဆိုလင်အမေရိကန်တွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုရင်ဆုံးတော့ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းဟန်နဲ့ဒေါခင်မျိုးသက်ပြောပြပေးပါဦးခင်ဗျာ
နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွပ်စွာခံထားတဲ့ရိုက်တာသတင်းတောက်၂ယောက်ကိုတင်းနာနေကထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်တဲ့အပေါ်အမေရိကန်အစိုးရကပြင်းထန်ထန်ပြစ်တင်ရှုံ့ချလိုက်ပါတယ်။ဒဏ်ဟာစိတ်မချမ်းမြေ့ပွဲရာကောင်းတဲ့အပြင်မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုနောက်ပြန်ဆုတ်သွားစေတဲ့အကြီးမားတဲ့ဖြစ်ရပ်ဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာရန်ကုန်မြို့အပြင်ကစားတောက်ဆန်တစ်ခုမှာဆရဲဆာရန်အထောက်အထားတွေလက်ခံရရှိပြီးမကြခင်မှာပဲရဲတပ်ဖွဲ့ဝင်တွေကသူတို့ကိုလမ်းမှာဖမ်းဆီးခဲ့တာပါ။သူတို့နှုတ်ကိုဗြိတိရှားကိုလိုနီခေတ်ကပြတ်ထန်းခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်ထားခဲ့တာပါသူတို့လက်ခံရရှိခဲ့တဲ့အဲ့ဒီအထောက်အထားဆားရဲဆာရန်တွေဟာသူတို့ကတောင်းလို့ပေးတာမဟုတ်ဘူးလို့သတင်းတောက်တွေဘက်ကညှင်းဆိုထားပြီးသူတို့ကိုထောင်ချောက်ဆင်တဲ့အနေနဲ့ခေါ်ပေးခဲ့တာလို့ဆိုပါတယ်ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုမှာဟာကွက်တွေရှိနေတာကြောင့်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်ရေးစနစ်ရဲ့လွတ်လပ်မှုတွေအပေါ်အထူးစိုးရိမ်စရာရှိနေကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်ရခိုင်ပြည်နယ်အတွင်းနေမြရှင်းလင်းရေးလှုပ်ဆောင်ရမှာမြမတက်မတော်ဘက်ကလူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ကိစ္စကိုကိုပါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကစုံစမ်းဖော်ထုတ်ဖို့ကြိုးစားနေကြဆဲကာလမှာပဲဖန်စီထင်းထင်းခံခဲ့ကြရတာပ
ါနိုင်ငံတော်လျှို့ချက်အုပ်ဒေပုံမှန်တက်ကန်းနေတရားဆက်ဆိုတာခံနေရတဲ့ Writers သတင်းတောက်နှုတ်ဖြစ်တဲ့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့မှာအပြစ်ရှိတယ်လို့ရောက်ပိုင်းခင်တရားရုံးကသူတို့ရဲ့အမှုကိုကိုလနိဗာတဆစ်ဆေးပြီးတနင်္လာနေ့မှာပဲထောင်နံပြစ်တံ9နှစ်စီချမှတ်လိုက်တာပါဒီလိုဆင်ချက်ချတဲ့ပုံမှာကပ္ပခေါင်းဆောင်တွေတန်တမန်တွေလူခွင့်ရေးအဖွဲ့တွေနဲ့သတင်းသမားများကာကွယ်ရေးအဖွဲ့တွေကနေပြစ်တင်ဝေဖန်လိုက်ကြပါတယ်တရားရုံးကိုနိုင်ငံခြားတန်တမန်တွေလည်းတက်ရောက်ခဲ့ပြီးမြန်မာနိုင်ငံဆိုင်အမေရိကန်တမန်တီစကော့မာရှယ်ကတော့အခုလိုဆင်ချက်ချတာနဲ့ပတ်သက်ပြီးမြန်မာတရားရေးစနစ်ပေါ်ပြည်သူတွေယုံကြည်မှုရှိပါမလားလို့မေးခွန်းထုတ်ခဲ့တယ်လို့ Righteous သတင်းဌာနကလည်းတရားရုံးရဲ့အစီရင်ချက်ဟာမျှတမှုမရှိကြောင်းနဲ့ဒါဟာဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တဲ့သတင်းလွတ်လပ်ခွင့်ကိုထိပါတယ်လို့ရလို့ပြောပါတယ်ဒီမှုအတွက်တက်တေကန်အချက်လက်တွေပေါ်မူတည်ပြီးဆင်ချက်ချမယ်ဆိုရင်လှုပ်ပေးရမယ်အမှုဖြစ်ပေမဲ့အခုလိုပြစ်ဒဏ်ချတာဟာတရားသူကြီးတွေအနေနဲ့အမှန်တရားဘက်ကရက်တည်ဖို့တတိမရှိတာကြောင့်လို့ AHRC လူခွင့်ကောင်စီကပြောတယ်လို့သတင်းတော်နှုတ်ကိုအခုလိုပြစ်ဒဏ်ဆင်တာသတင်းလွတ်လပ်ခွင့်ကိုရောမြန်မာနိုင်ငံတရားရေးစနစ်ကိုပါတေးပင်အောင်လုပ်လို့လူခွင့်ဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ကပြောပါတယ် Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကလည်းသူတို့မှာအပြစ်မရှိပဲတဲ့အပြစ်ပေးတဲ့အတွက်ရှုံချပြစ်တင်လိုက်ပြီးချွင်းချက်မရှိအများဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုလိုက်ပါတယ
်စီးရီးယားနိုင်ငံအတွင်းဒေါ်လာရေးသဘုံအဖွဲ့ကြီးထိန်းချုပ်ထားတဲ့ Idlib ဒေသကိုတတ်ခိုက်မယ်ဆိုရင်ဆိုရတဲ့ဆန္ဒမှုဆိုင်ရာဘေးဒုက္ခတွေကြုံတွေ့ရမဲ့မှားယွင်းမှုကိုကျွလွန်ရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကစီးရီးယားရုရှားနဲ့အီရန်နိုင်ငံတို့ကို Twitter လူမှုကွန်ရက်ကတဆင့်သတိပေးလိုက်ပါတယ်။ရုရှားနဲ့အီရန်တို့အနေနဲ့လူသားမျိုးနွယ်အတွက်အဖြစ်ဆိုးကြီးဖြစ်စေနိုင်တဲ့ဖြစ်စဉ်မှာပါဝင်ခြင်းအပြင်ဆန္ဒမှုဆိုင်ရာဘေးဒုက္ခကြုံတွေ့ရမယ့်မှားယွင်းမှုတွေကိုကျွလွန်ရောက်မယ့်အကြောင်းလူထောင်ပေါင်းများစွာလည်းတိုက်ဆုံနိုင်ကြောင်းအဲ့လိုဖြစ်အောင်မလုပ်ကြဖို့တင်းလာနေ့ညနေပိုင်းမှာသမ္မတထွန်းကရေးသားထားပါတယ်။ တင်းလာနေအစောပိုင်းတုန်းကတော့စီးရီးယားနိုင်ငံအတွင်းကအဓိကအတိုက်ခံနေထိနောက်ဆုံးထိန်းချုပ်ထားတဲ့ဒေသကိုပြန်လည်သိမ့်ပိုက်ရေးစီးရီးယားအစိုးရကထိုးစစ်ဆင်မဲ့အပေါ်အီတန်ကထောက်ခံကြောင်းပြောကြားထားပြီးစီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအစ်ဒလစ်ဒေသမှာအကြမ်းဖက်ဝါဒတွေမရှိသင့်တော့ဘူးလို့ပြောဆိုပါတယ်စီးရီးယားသမ္မတပါရှားအယ်အာဆန်နဲ့တွေ့ဆုံဖို့အတွက်အီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဇာဗတ်ဇာရီဖာတင်းလာနေကစီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ကိုတွားရောက်ခဲ့တာပါအစ်ဒလစ်ဒေသကိုစီးရီးယားပြည်သူတွေထိန်းချုပ်တဲ့အောက်ကိုပြန်ရောက်အောင်လုပ်အောင်မှာဖြစ်ပြီးစီးရီးယားနိုင်ငံတွင်ပြန်လည်တည်ဆောက်ရေးနဲ့ဒုက္ခသည်တွေနေရာပြန်နိုင်ရေးတို့ကိုဆက်လက်လုပ်ဆောင်အောင်မှာဖြစ်တယ်လို့လည်းအီရန်နိုင်ငံရဲ့ဝန်ကြီးဇာရီဖရဲ့ပြောဆိုချက်ကိုကိုးကားပြီးအီရန်မီဒီယာမှာဖော်ပြကြပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်စစ်သည်တအူကြဆုံးပြီးနောက်တအူဒဏ်ရာရခဲ့တာဟာအတွင်းလူတိုက်ခိုက်မှုကြောင့်ဖြစ်ပုံရတယ်လို့နေတိုးမဟာမိတ်တပ်ဖွဲ့ကလည်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အာဖဂန်နစ္စတန်ကအမေရိကန်တပ်တွေရဲ့တပ်မှုဖြစ်တဲ့ဗိုလ်ချုပ်ကြီးစကော့တ်မင်လာနေတိုးတပ်ရဲ့တပ်မှုအသစ်ဖြစ်ပါတာဝန်ယူပြီးတဲ့အချိန်မှာအခုလိုတိုက်ခိုက်မှုတွေဖြစ်ခဲ့တာပါ။ပြီးခဲ့တဲ့လတုန်းကအာဖဂန်မြို့တော်ကဘူးနားမှာရှိတဲ့ဂါဇနီမျိုးကိုတာလီဘန်တွေတိုက်ခိုက်ခဲ့တဲ့အတွက်လူပေါင်းများနဲ့ချီတိုက်ဆုံးခဲ့ရပါတယ်။အဲဒီမျိုးဟာတာလီဘန်တွေစီကနေအာဖဂန်တပ်တွေကအမေရိကန်ပြည်ထောင်စု၄ချောင်းအကူအညီကိုရယူပြီးရဲတော်ကြတိုက်ခိုက်ပြီးမှပြန်ပြီးထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်။တချိန်ထဲမှာပဲကိုရာဆန်ခင်ကအိုက်စစ်တွေကြောအဖွဲ့ကမြို့တော်ကဘူးကနေရာအများပြားပောင်းရင်အာဖဂန်နစ္စတန်နိုင်ငံတဝန်းမှာတိုက်ခိုက်မှုတွေလုပ်ပါတယ်။တမရအာဖဂန်တမရအာရှရပ်ဂန်နီရဲ့မွတ်စလင်တွေရဲ့အစ်ပွဲတော်အတွက်အာဖဂန်ပြည်သူတွေကိုဓာတ်ရဲရုပ်တံမင်းငုံပြောနေခြင်းပါပဲကဘူးကနေအများပြားမှာမော်တာချီစံနဲ့ပစ်ခတ်တာကိုခံရရပါတယ်။တာလီဘန်တွေညှိနှိုင်းဆွေးနွေးပွဲစကားဝိုင်းကိုပြန်ရောက်လာအတွက်အမေရိကန်ပြည်ထောင်စုကနေအပြင်းထန်ကြိုးစားနေတာဖြစ်ပြီးတာလီဘန်တွေနဲ့ညှိနှိုင်းရေးမှာအဓိကကဏ္ဍကပေါဝင်တယ်လို့အမေရိကန်ကသတ်မှတ်တဲ့အာဖဂန်အင်ဂျင်ချင်းပါကစ္စတန်ကိုပါ PR တွေပေးနေတာဖြစ်ပါတယ်
။ PR American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီချီလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9433လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနာ
။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအတွင်းကနေရဒေသအတော်များများမှာမိုးတည့်ထံပြီးရေကြီးရေရှာမှုတွေဖြစ်ပေါ်ခဲ့တာကြောင့်အနည်းဆုံးလူ32ဦးသေဆုံးပြီး3သိန်းခွဲနေပါနေရဆွန့်ခွာထွက်ပြေးခဲ့ကြရတယ်လို့မြန်မာအစိုးရကတင်းတင်းလာနေမှာသတင်းထုတ်ပြန်ပါတယ်လွန်ခဲ့တဲ့လအနည်းငယ်အတွင်းတိုင်းဒေသကြီး73ခုမှာမိုးတည့်ထံစွာရွာသွန်းခဲ့တာကြောင့်ဒေသက3သိန်းခွဲနေပါကိုဘေးကင်းရန်ရှေ့ပြောင်းပေးခဲ့ရတယ်လို့အမျိုးသားသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးကော်မတီကသတင်းထုတ်ပြန်ပါတယ်ရည်ကြည်ရရှာမှုတွေကြောင့်တည်ဆုံးသူအနည်းဆုံး32ဦးရှိခဲ့တဲ့အပြင်အဆောက်အုံပေါင်း9သိန်းနီးပါးလည်းပျက်စီးဆုံးရှုံးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်ကရေဘေးသင့်ပြည်သူပေါင်း 6,300 နီးပါးကိုခလုံးရေးစခန်း136ခုမှာစက်တင်ဘာလ2ရက်နေ့အထိကြီးစုဆောင်ရှောက်ထားတယ်လို့ဆိုပါတယ်။အခုရေဘေးသင့်ပြည်သူတွေထဲမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းကဘကိုးတိုင်းဒေသကြီးအတွင်းမှာရှိတဲ့စွာဆယ်ကျိုးပေါက်သွားတဲ့အတွက်ထွက်ပြေးတင်းချောင်လာသူ 9,000 လောက်လည်းပါဝင်တယ်လို့ဆိုပါတယ်။စွာဆွဲကျိုးသွားတဲ့အတွက်အနည်းဆုံးလူ9ဦးလောက်တည်ဆုံးခဲ့ပြီးအနည်းဝန်းကျင်မှာရှိတဲ့ကျွေးရွာပေါင်း 8,500 လောက်လည်းပျက်စီးခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ကရင်ပြည်နယ်ဖားမြို့ကတန်လင်းမြေနဲ့ဘကိုးတိုင်းဒေသကြီးမတောင်မြို့နယ်အတွင်းကစစ်တောင်းမြေတို့ဟာလည်းစိုးရိမ်ရေမောက်ကိုကျော်လွန်နေကြောင်းပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ
်။အာဖရိကတဲ့တိုက်ခဲမှာဆက်မှုဖွံ့ဖြိုးရေးကနေအခြေခံအဆောက်အဦအထိကနဗောင်းဆောင်တွေရည်ရွယ်ပြီးတိအဆွေကအာဖရိကတွေရန်ပုံငွေအစ်စ်ဖြစ်နေဒေါ်လာ60ဘီလီယံပို့ပြီးတိုးပြဖို့အတွက်ကတိပြုလိုက်ပါတယ်။ဒါပြင်အာဖရိကနိုင်ငံတွေအနေနဲ့အတိုးမဲ့ချင်းငွေတွေဒီနှစ်ကုန်မှမှပြန်ပြီးဆက်ရမယ့်အချိန်မှာပဲအကျွေးတွေပြန်ဆက်ဆရာမလို့အောင်ဆောင်ရွက်ပေးမယ်လို့ပြောဆိုလိုက်ပါတယ်။တရုတ်သမ္မတရှီကျင်းပင်ကဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ဖိုရမ်မှာပြောကြားတဲ့အဖွဲ့မင်ကောမှာအခုလိုကတိပေးပြောကြားခဲ့တာဖြစ်ပါတယ်။ဒီဖိုရမ်ကို၃နှစ်တကြိမ်ကျင်းပတာမှာဘယ်နိုင်ငံတွေကအကျွေးတွေကိုတရုတ်ကလျှော့ပစ်မယ်ဆိုတာကိုတော့တရုတ်သမ္မတကပြောမသွားပါဘူး။ဒါပေမဲ့အာဖရိကတိုင်းမှာအကျွေးနဲ့ပြည်ပြည်နှုံနှံ့မှအနေအတွက်စိုးရိမ်နေမှုတွေဖြစ်ပေါ်မလာအောင်လှုံ့ဆော်ဖို့ကြိုးပမ်းနေတဲ့အနေအထားကိုတွေ့ရပါတယ်။အာဖရိကတိုက်အတွင်းမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေမှာနိုင်ငံရေးနှောင်ကြိုးမပါဘဲရင်းနှီးမြှုပ်နှံမှုနဲ့ထိတွေ့ဆက်ဆံရေးဆက်ပြီးတော့ဆက်ဆောင်ရွက်သွားမှာဖြစ်ကြောင်းတရုတ်သမ္မတရှီကဘေကျင်းမြို့တော်ကပြည်သူ့ခမ်းမဆောင်ကြီးမှာတက်ရောက်လာတဲ့အာဖရိကနိုင်ငံ30ကျော်ကခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်။
လင်နူချင်းဆုံမဲ့မှုနဲ့မလေးရှားမြို့သမီးနှစ်ဦးကိုအစ္စလမ်ဘာသာရေးဥပဒေအရအာဏာပိုင်တွေကအများသိပြည်သူရှေ့မှာတင်းလာနေကကြိမ်တမ်းအပြစ်ပေးခဲ့ပါတယ်။လူပေါင်း100လောက်တက်ရောက်ကြီးစုခဲ့တဲ့မလေးရှားနိုင်ငံအရှေ့မြောက်ပိုင်းတာရန်ဂန်နူပြည်နယ်ကအစ္စလမ် Sharia Kong Yoma, Amimo Paul Piatare, at the Tonganine, Nasanine, Mutamin Ugo, Pietan Pigajaraba, Islam Badae, Sanya Town Siduriga, Pigar Epila, doing Ari Mutamin Ugo, Karama, Tigaralo Subare, Mutami Jin Lane do Sasambo, Lokebare, Lu Ari Mutamin Ugale, Wukanga B, Turugo Jin and Chow Chessine, Dangwe J, Chama Kajaraba, Tisinjabo, Lu Queen Yelo Shamu Puerega.
ตุรกีနိုင်ငံမှာငွေကြေးဖောင်းပွားနှုန်းကအောက်ကလာတွေမှာဆက်ရှိရာကိုင်းနှုန်းလောက်ထိဖြစ်လာပါတယ်ဒါတุรกีရဲ့လေယာဉ်ငွေကြေးစျေးကွက်ပြိုကွဲသွားတာနဲ့အတူနှစ်ပေါင်း55နှစ်အတွင်းအဆိုးဆုံးဖြစ်လာခဲ့တာပါလွန်ခဲ့တဲ့သတင်းပတ်တွေထဲမှာတော့20ရာခိုင်နှုန်းကျော်ကျဆင်းခဲ့ပါတယ်ငွေဖောင်းပွားနှုန်းများလာတာနဲ့နိုင်ငံခြားငွေလဲနှုန်းမှာလေယာဉ်ငွေကြေးကျလာတယ်ကြောင့်တุรกีရဲ
of America.
အင်္ဂါနေ့မနေ့ကထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်တဲ့ဒေါက်ကင်မြတ်တို့ပြောပြခဲ့ကြတာပါ။သူတို့ရှင်တွေအခုနားဆင်နေရတဲ့ဒီအစီအစဉ်တွေကို VOA Internet ဆောင်မြင်းတော့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါလေခင်ဗျာ။အခုတော့ Writer သတင်းတောက်တွေအမှုနဲ့ပတ်သက်တဲ့တုတ်ပြန်ချက်တွေကိုတဝါကြီးနားဆင်ရမှာဖြစ်ပါလေ။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံရမှုကိုစုံစမ်းရေးသားထုတ်ဖော်ခဲ့တဲ့မြန်မာနိုင်ငံရဲ့ရိုက်တာသတင်းတော်နှုတ်ဦးကိုထောင်ဒဏ်9နှစ်စီချမှတ်လိုက်တဲ့အတွက်အမေရိကန်ပြည်ထောင်ဂျာမနီပါဝင်နိုင်ငံတကာခေါင်းဆောင်တွေကမြန်မာအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။ကိုပါလုံးနဲ့ကိုကျော်စိုးသတင်းတော်နှုတ်ဦးကိုချွင်းချက်မရှိအ мян ပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုလိုက်ကြပါတယ်။မန်ရင်ချင်းနိုင်ကအဖြေဆုံးကိုတင်ပြပါပါ
။အခုလိုသတင်းတော်နှုတ်ဦးအနေနဲ့သတင်းကိုမှန်မှန်ကန်ကန်စုံစမ်းဖော်ထုတ်တင်ပြခဲ့တာကိုပြစ်မှုကျူးလွန်သူတွေဆိုပြီးထောင်ဒဏ်ချမှတ်ခဲ့တဲ့လုပ်ရဟာမြန်မာအစိုးရအတွက်နောက်ထပ်ဆိုးရွားလာတဲ့အမဲဆက်ကြီးတစ်ခုဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟီလီကမနေ့ကကြေညာချက်ထုတ်ပြန်ပြီးဝေဖန်လိုက်ပါတယ်။ရိုက်တာသတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဟာရိုဟင်ဂျာတွေအပေါ်စစ်တပ်ရဲ့အစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုကိုစုံစမ်းဖော်ထုတ်တင်ပြခဲ့တဲ့အတွက်ဗြိတိရှ်ကိုလိုနီလက်ထက်ကတည်းကပြဋ္ဌာန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ပြစ်ဒဏ်ချမှတ်ခဲ့ကြောင်းသံတမန်ကြီးဟီလီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျဲပြန့်ကြီးမားပြင်းထန်လာတဲ့နှင်းပန်းနှိပ်ဆက်တပ်ဖြတ်မှုမျိုးကိုမြန်မာစစ်တပ်ကကျူးလွန်ခဲ့တယ်ဆိုတာအလုံးအတွက်ရှင်းလင်းမြင်သာမှုရှိကြောင်းတမတ်ကြီးရဲ့ကြေညာချက်ကဆိုပါတယ်လွတ်လပ်တဲ့နိုင်ငံတနိုင်ငံမှာပြည်သူတွေကိုမှန်ကန်တဲ့သတင်းအချက်အလက်တွေတင်ပြဖို့နဲ့ခေါင်းဆောင်တွေကိုတာဝန်ခံမှုရှိလာစေဖို့ကိစ္စဟာတာဝန်သိတဲ့သတင်းမီဒီယာတွေရဲ့အလုပ်ဖြစ်တယ်လို့နီကီဟီလီကဆိုပါတယ်ဒါကြောင့်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့နှစ်ဦးချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်တောင်းဆိုသွားမှာဖြစ်တယ်လို့တမတ်ကြီးဟီလီကပြောပါတယ်။အလားတူရိုက်တာသတင်းတော်နှစ်ဦးကိုထောင်ဒဏ်အသီးသီးချမှတ်လိုက်တဲ့အပေါ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးအနေနဲ့အလွတ်အလွန်ကိုစိတ်ပြတ်မိကြောင်းနဲ့သူတို့ကိုချက်ချင်းပြန်လွှတ်ပေးဖို့ဝန်ကြီးချုပ်ကတောင်းဆိုကြောင်းသူ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနေ့ကသတင်းတော်တွေကိုပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကိုနစ်နာထိခိုက်စေတယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ရဲ့ပြောခွင့်ရကဆိုပါတယ်။ဂျာမနီနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ခရစ်စတိုဖ်ဘာကာကလည်းမြန်မာနိုင်ငံမှာသတင်းတော်နှစ်ဦးကိုထောင်ဒဏ်ချမှတ်ခဲ့တဲ့သတင်းအတွက်တုန်လှုပ်မိကြောင်းနဲ့ဒါနဲ့ပတ်သက်လို့ဂျာမနီအစိုးရရဲ့သဘောထားကိုမနေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ Tino here kann ich Ihnen sagen.
ဘူးလို့တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုဆိုးရွားစေတယ်လို့ကျွန်တော်တို့မြင်ပါတယ်။သတင်းတော်နှစ်ဦးလုံးကိုကိုလိုနီခက်ကပြတ်ထန်းခဲ့တဲ့အစိုးရပေါ်မှာတစ္ဆာဖောက်မှုနဲ့ပြစ်ပေးခဲ့တာပါသူတို့တွေဟာရခိုင်ပြည်နယ်မှာအမှန်တရားပေါ်ပေါက်ရေးဖြစ်စဉ်ကိုပတ်မိုးပေးခဲ့တာကလွဲလို့ဘာပြစ်မှုမှကျွလွန်ခဲ့ကြတာမဟုတ်ပါဘူ
းဒါကြောင့်တရားရုံးအနေနဲ့အမိန့်ကိုပြန်လည်ရုပ်သိမ်းလိမ့်မယ်လို့ဂျာမနီအနေနဲ့မျှော်လင့်ကြောင်းသူကအခုလိုပြောပါတယ
် Insofern ist
aus Rose Martin တို့ဘက်ကတော့ရခိုင်ပြည်နယ်အတွင်းရက်ဆက်ကြမ်းကြုတ်လာတဲ့လူခွင့်ချိုးဖောက်မှုတွေအတွက်အမှန်တရားဖော်ထုတ်တင်ပြနိုင်မှုကြိုးပမ်းတဲ့လောက်ရမှန်သမျှကိုအပိထောက်ခံပါတယ်တရားရုံးအနေနဲ့လည်းအမိန့်ကိုပြန်လည်ရုပ်သိမ်းလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေပါတယ်
ရန်ကုန်တိုင်းဒေသကြီးမြောက်ပိုင်းခရိုင်တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အပါအဝင်နိုင်ငံသားတိုင်းရှိတဲ့သတင်းအချက်အလက်ရယူပိုင်ခွင့်နဲ့တရားဥပဒေစိုးမိုးရေးတိုးတက်မှုကိုဆုံးရှုံးစေကြောင်း EU ဥရောပသမဂ္ဂနိုင်ငံသားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမော်ခီရီနီရဲ့မနေ့ကကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်သူတို့နှစ်ဦးပေါ်ထောင်ဒဏ်ဆင်းရဲချက်ကိုပြန်ပြီးတုံ့တက်ဖို့နဲ့ချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ကြေညာချက်မှာတိုက်တွန်းထားပါအလားတူကနေဒါနိုင်ငံသားရေးဝန်ကြီးခရိုင်ရှာဖီလန်ကလည်းတရားရုံးဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ဒီမိုကရေစီအတွက်မျှော်လင့်ချက်အလားအလာတွေကိုဆိုးဆိုးဝါးဝါးထိခိုက်စေတယ်လို့မနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့လက်ရှိရောအနာဂတ်မှာပါဥပဒေအရတရားမျှတမှုနဲ့ထင်သာမြင်သာရှိဖို့ကိုလည်းထိခိုက်စေကြောင်းကနေဒါနိုင်ငံသားရေးဝန်ကြီးကပြောပါတယ်ကနေဒါနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့အတူလက်တွဲပြီးကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးလုံးချက်ချင်းလွှတ်ပေးဖို့ထပ်မံတောင်းဆိုကြောင်းလည်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်သူတို့နှစ်ဦးဟာအပြစ်မရှိဘဲထောင်ထဲမှာရှစ်လကြာထိမ့်သိမ်းခံထားရတယ်လို့လည်းသူကဆိုပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာရဲ့ပြောခွင့်ရပုဂ္ဂိုလ်အက်ဘောဆိုဖန်ချောဒရီကတော့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ပေါ်ခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုဖိနှိပ်ဖို့မြန်မာအစိုးရကကြိုးစားနေခဲ့တယ်ဆိုတာကိုထပ်မံသက်သေပြလိုက်တာဖြစ်တယ်လို့ပြောပါတယ်။ဒါအပြင်ရိုဟင်ဂျာတွေပေါ်ဖိနှိပ်ညှဉ်းပန်းတဲ့မြန်မာစစ်တပ်နဲ့အစိုးရရဲ့လုပ်ရက်ကိုထုတ်ဖော်တင်ပြခြင်းနဲ့သတင်းမီဒီယာပဲဖြစ်ဖြစ်လူပုဂ္ဂိုလ်တွေပဲဖြစ်ဖြစ်အစိုးရရဲ့ဖိနှိပ်ဖန်ဆီးမှုကိုခံရလိမ့်မယ်ဆိုတဲ့လျှို့ဝှက်ချက်ကိုလူအများသိသွားပြီဖြစ်တယ်လို့လည်းသူကပြောပါတယ်ရှင
်။ဝိုင်းညင်းနိုင်တင်ပြသွားတော့ပါခင်ဗျာ။ဒီကြောင်းနဲ့တစ်ဆက်တည်းမှာပဲရိုက်တာသတင်းတော်2ယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်တာဟာမြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုနောက်ပြန်လှည့်သွားစေတဲ့ဆုံးဖြတ်ချက်အဖြစ်ယူဆသူတွေရှိသလိုအစိုးရအနေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်ကိုသူတို့ကိုယ်တိုင်ကန့်တတ်လိုက်တဲ့လုပ်ရအဖြစ်ရှုမြင်သူတွေလည်းရှိပါတယ်။နိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်အဖွဲ့ကြီးတွေရဲ့တုတ်ပြန်ချက်တွေကိုတော့ကိုယ်စော်ဝင်းနိုင်ကစူးစီးထားပါတယ်
။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းကဖမ်းဆီးခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုသူတို့ပေါ်တင်ထားတဲ့အစိုးရလေးဝက်ချက်များဥပဒေပုံမှန်31ကားငယ်နဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကစက်တင်ဘာလ3ရက်တနင်္လာနေ့မှာထောင်ဒဏ်9နှစ်စီချမှတ်အပြစ်ပေးလိုက်တာပါ Writer သတင်းဌာနရဲ့အဒီတာချုပ် Stephen J. Adler ကတော့ဒီဆုံးဖြတ်ချက်ကိုပြစ်တင်ရှုတ်ချလိုက်ပြီးတရားရုံးရဲ့ဆုံးဖြတ်ချက်ကိုအမြန်ဆုံးပြန်ပြင်ဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ
် This is a major step backward in Myanmar's transition to democracy cannot be squared with the rule of law or
တရားသူကြီးရဲ့စီရင်ချက်ဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာနောက်ပြန်ဆုတ်တဲ့အဓိကခြေလှမ်းဖြစ်ပါတယ်တရားဥပဒေစိုးမိုးရေးဒါမှမဟုတ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထင်ဟပ်ပေါ်လွင်ခြင်းမရှိပါဘူးအစီရင်ခံချက်ကိုမြန်မာအစိုးရကအမှန်ဖြစ်အောင်အရေးပေါ်ပြန်ပြင်ဆင်ပေးရမှာဖြစ်ပါတယ
်အလားတူပဲ American Chief Size National Press Club နိုင်ငံသားတင်းတော်များအဖွဲ့ကလည်းအခုလို writer တင်းတော်နှစ်ဦးထောင်ဒဏ်ချခံရမှုကိုပြစ်တင်ရှုံချလိုက်ပြီးသူတို့နှစ်ဦးကိုပြန်လွတ်ပေးဖို့ National Press Club ရဲ့ပြောခွင့်ရKathy Kelly ကပြောပါတယ
် We think that a government whose top civilian leader knows firsthand what unjust confinement is like should act quickly to
တရားဖက်စီးထောင်ချခံရတဲ့အတွေ့အကြုံဟာဘယ်လောက်တရားမျှတမှုရှိသလဲဆိုတာကိုအရဖက်ဆိုးရရဲ့အဆင့်မြင့်ဆုံးခေါင်းဆောင်တူကိုရိုင်းကျွန်တွေ့နားလည်ခံစားရပြီးဖြစ်တယ်လို့ကျမတို့ယုံကြည်တဲ့အတိုင်းဒီမတရားမှုကိုတရားနီလန်းကြအောင်လုပ်ပြီးသတင်းတောက်တွေကိုပြန်လွှတ်ပေးဖို့သူ့အနေနဲ့ရည်ရွယ်ဆောင်ရွက်တင်ပါတယ်။ဒီသတင်းတောက်ဥဟာထောင်ချောက်စင်ဖန်ဆီးခံရရတယ်။သူတို့လိုက်နေတဲ့သတင်းတွေကိုလည်းအာဏာပိုင်တွေကဖုံးကွယ်ဖို့ကြိုးစားနေတယ်လို့ကျမတို့ယုံကြည်ပါတယ်။ဒါကြောင့်လည်းခဏအမေရိကန်ပြည်ထောင်စုမှဒီကိစ္စနဲ့ပတ်သက်ပြီးလက်လောအမေရိကန်သတင်းတောက်တွေအနေနဲ့ဒီရိုက်တာသတင်းတောက်ဥတွေရဲ့သတင်းတွေကိုအစဉ်ပြီးအစဉ်ဖြန့်ချိပေးနေပါတယ်။ဆိုရှယ်မီဒီယာတွေမှာသတင်းသမဂ္ဂအဖွဲ့ဝင်တွေရဲ့သတင်းတွေမှာနိုင်ငံတစ်ဖက်ရှိသတင်းတောက်တွေးထံကိုလည်းပေးပို့ပြီးတော့ဖြန့်ချီထားပါလေ။သတင်းတောက်တွေကိုထောင်ချနိုင်ပေမဲ့သတင်းလွတ်လပ်ခွင့်ကိုတော့နှုတ်ပိတ်လို့မရနိုင်ပါဘူး
။ဒီနှစ်အတွက် National Press Club ရဲ့နိုင်ငံတကာဂျွန်အော်ဘွန်ရှွန်သတင်းလွတ်လပ်ခွင့်စုကိုကုကျော်စိုးဦးနဲ့ကိုဝါလုံးတို့ကိုချီးမြှင့်ထားခဲ့တာဖြစ်ပြီးသူတို့ကိုပြန်လွှတ်ပေးခြင်းအပြင်ဒီနှစ်နိုဝင်ဘာလ29ရက်နေ့မှာကျင်းပမဲ့စုပွဲပွဲအခမ်းအနားကိုတက်ရောက်စုလက်ခံနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ဟာလက်ခံနိုင်စရာမရှိတဲ့အတွက်စိတ်ပြည့်မိတဲ့အကြောင်းနဲ့မြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်လမ်းစုံကိုရောက်သွားစေတဲ့လှုပ်ရအဖြစ်ယူဆလို့ရနိုင်ကြောင်းပြည်ထောင်နိုင်ငံအခြေစိုက် RSF ခေါ်နေစီမချသတင်းတောက်များအဖွဲ့ရဲ့အာရှနဲ့ပစိဖိတ်ဌာနအကြီးအကဲ Daniel Booster ကလည်းပြောပါတယ
် This is a reminder of the worst time of the junta of Myanmar under the junta
တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံဆက်အာဏာရှင်အောက်မှာဖျက်ဆီးခဲ့ရတဲ့ကာလကိုပြန်ပြောင်းအမှတ်ရစေတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒီနေရာမှာပြဿနာရှိနေတာကတိုင်းပြည်ခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာနိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်ခံထားရသူတူဦးဖြစ်တာနဲ့အညီသူ့အနေနဲ့ကျင့်ဝတ်ပိုင်းဆိုင်ရာတရင်တော့နှစ်ဦးဘက်ကခုခံကာကွယ်ပြောဆိုသင့်ပါလျက်နဲ့ဘာမှမပြောခဲ့ပါဘူး။ဒါကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအတွက်အင်မတန်စိတ်ပူစရာကောင်းပါတယ်။တရားရုံးရဲ့ဒီဆုံးဖြတ်ချက်ချပြီးတဲ့နောက်မှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေစုံခမ်းတိုင်သွားပြီလားလို့ကျွန်တော်စိုးရိမ်မိပါတယ်
။ညော့မြို့အခြေဆိုင် CPJ ခေါ်တရင်သမားများကာကွယ်ဆောင်ရွက်ရေးအဖွဲ့ကလည်းမြန်မာတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြင်းထန်စွာကန့်ကွက်ကြောင်းအဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူးSteve Butler က VOE ကိုပြောပါတယ
် We strongly condemn the verdict. We believe the evidence that was presented to the court was very clear.
ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ပြင်ထန်စွာကန့်ကွက်ပါတယ်။ရုံးတော်မှာတင်ပြထားတဲ့အထောက်အထားတွေကလည်းရှင်းနေပါတယ်။တကယ်တော့သူတို့ကိုဂွင်းလုံးကျွတ်လွတ်ပေးလိုက်တင်တာပါ။မြန်မာစစ်တပ်ကလူတွေအစုလိုက်အပြုံလိုက်တပ်ဖြတ်တဲ့ဖြစ်ရပ်ကိုဒီသတင်းတောက်နှစ်ယောက်ကရဲဝန်ပြောင်မြောက်စွာဖော်ထုတ်ခဲ့ကြတာပါ။ဒါဟာနိုင်ငံရေးအရချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုတာသိတာပါတယ်။မြန်မာစစ်တပ်ကဘာတွေလုပ်နေတယ်လဲဆိုတာကိုတခြားသတင်းတောက်တွေအနေနဲ့ဖော်ထုတ်ရေးသားခြင်းမပြုကြဖို့သတိပေးလိုက်တဲ့လောက်ရလဲဖြစ်ပါတယ်လို့စတီဗတ်လာကပြောသွားတာပါသတင်းတောက်နှစ်ဦးပေါ်ချမှတ်လိုက်တဲ့ပြစ်ဒဏ်တွေဟာပြင်းထန်လုံးကြောင်းလဲစတီဗတ်လာကပြောပါတယ်လက်ရှိအယတန်အစိုးရလက်ထက်ကသတင်းလွတ်လပ်ခွင့်အခြေအနေဟာအယတန်တစ်ပိုင်းစစ်အစိုးရတစ်ပိုင်းလို့ခေါ်ဆိုကြတဲ့တမရဦးသိန်းစင်အစိုးရလက်ထက်ကအခြေအနေတဲ့ပိုဆိုးလာနေတာကိုတွေ့ရတယ်လို့ BMA ခေါ်မြန်မာသတင်းတမကအဖွဲ့ဥက္ကဋ္ဌဥမမောင်မြင့်ကလည်းပြောပါတယ
်အခုဆိုရင်ကျွန်တော်တို့လက်ရှိရသားအစိုးရလက်ထက်မှာရှိတဲ့ပတင်းလွတ်လပ်ခွင့်အခြေအနေဟာဒီဥသိမ်းစင်အစိုးရလက်ထက်တော့ရှိခဲ့တဲ့ပတင်းလွတ်လပ်ခွင့်အခြေအနေနောက်တောင်းမှမရှိတော့တာကိုကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအပေါ်နိုင်ငံတွေကမျှထားခဲ့တဲ့ညှိနှိုင်းချက်ဟာလည်းပဲတဖြည်းဖြည်းနဲ့မင်းမိန်လာတာတွေ့ရတယ်အထူးသဖြင့်ဒီရခိုင်ရေကင်းဖြစ်ပြီးတဲ့နောက်လူခွေဖောက်ဖျက်မှုတွေကိုဒီရသားအစိုးရကဘာမှမတတ်နိုင်မဲနဲ့လက်ပိုက်ကြည့်နေရတဲ့အနေအထားဒီစုံညုံရေးတပ်ဖွဲ့တွေရဲ့လူခွေရဲ့ဖောက်ဖျက်မှုတွေကိုရသားအစိုးရလက်ပိုက်ကြည့်နေရတဲ့သဘောရှိတယ်။နောက်ပြီးတော့တချို့တချို့သောအစိပ်ပိုင်းတွေမှာဒီရသားအစိုးရကဒီစစ်တပ်ရဲ့လေဆာမျိုးကိုလက်ပြီးတော့ပြောတဲ့စကားမျိုးတွေလည်းပဲဟာရှိခဲ့တာကိုကျွန်တော်တို့တွေ့ရတယ်။ဒါတွေဟာနိုင်ငံတကာအလဲမှာမြန်မာရဲ့ကုန်သိက္ခာကိုထိခိုက်စေတယ်။အခုလိုမျိုးဒီအင်းနိုင်ရောကိစ္စနဲ့ပတ်သက်ပြီးတော့သတင်းအမှန်ကိုအတိအကျဖော်ထုတ်ခဲ့တဲ့သတင်းတောက်တွေကိုနှစ်ရှည်ထောင်နဲ့ချပြီးတော့ပြစ်ပေးတယ်ဆိုတဲ့ကိစ္စဒီမြန်မာရသားအစိုးရနိုင်ငံတကာရဲ့အမြင်ဟာပို့ပြီးတော့တော့မှဒီမကြည်မလင်ဖြစ်လာမယ်ဒီအစိုးရရဲ့ကုန်တိတ်ခါလည်းပဲအများကြီးတိခိုက်လာနိုင်မယ်လို့ကျွန်တော်တို့သိဆပါရခင်ဗျာ
ရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုမြန်မာအစိုးရတရားရုံးကအခုလိုပြစ်ဒဏ်9နှစ်စီချမှတ်လိုက်တဲ့အပေါ် One Infra လို့ခေါ်တဲ့ကမ္ဘာသတင်းစာများအဖွဲ့နဲ့သတင်းစာထုတ်ဝေသူများအဖွဲ့ World Editors Forum လို့ခေါ်တဲ့ကမ္ဘာအက်ဒီတာများအဖွဲ့Journalist Union ကမ္ဘာသတင်းတောက်များတမကတို့အပြင် Al Jazeera သတင်းဌာနတို့ကလည်းပြစ်တင်ရှုံချကြောင်းမနေ့ကကြေညာချက်တွေအသေးစိတ်ထုတ်ပြန်ခဲ့ကြပါတယ်ခင်ဗျာ
။ကိုဇော်ဝင်းလည်းရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါလဲထောင်လန်ခုနှစ်နှစ်စီချမှတ်တာခံခဲ့ရတဲ့ Writer သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအ мян ဆုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီး Michelle Bachelet ကတောင်းဆိုလိုက်ပါတယ်။ဒီမှုနဲ့ပတ်သက်ပြီးနိုင်ငံတကာစောင့်ကြည့်နေကြမှာပဲအခုလိုစီရင်ချက်ချလိုက်တာမို့ဒါဟာမြန်မာတရားစီရင်ရေးစနစ်ကိုရောမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုပါချိန်ချောက်မှုတည်းရဲ့ဖြစ်ကြောင်းလူအခွင့်အရေးအဖွဲ့တွေကဝေဖန်ကြပါတယ်အပြည့်စုံကိုတော့ဒေါက်ကင်မျိုးသက်ကပြောပြမှာပ
ါနိုင်ငံတော်လှည့်ဝတ်ချက်အဥပဒေပုံမှန်တိတ်ခန်းငင်နဲ့တရားစွဲဆိုခံရတဲ့ Righteous သတင်းတောက်နှုတ်မှာအပြစ်ရှိတယ်လို့မြောက်ပိုင်းခရင်တရားရုံးကဆုံးဖြတ်ပြီးတနင်္လာနေ့မှာထောင်ဒဏ်ဖြစ်တယ်တွေချမှတ်လိုက်ပေမဲ့သူတို့ဟာအပြစ်မရှိပဲထောင်ချခံရတာမို့မြန်မာနိုင်ငံတရားရှင်ကြီးရဲ့လူရက်တွင်နဲ့ပတ်သက်ပြီးသတင်းတောက်ကိုဝါလုံးကတရားရုံးကနေပြန်ပြီးအထွတ်မှာအခုလိုမေးခွန်းထုတ်ခဲ့ပါတယ်
ကျွန်တော်တို့လက်နက်တော်ပေါ်မှာအကျိုးရှိုးရတယ်ဗျာဒီလိုပဲကျွန်တော်တို့ဆက်ခဲ့ကျွန်တော်တို့ဘာမှလည်းကျွန်တော်တို့ကျူးလွန်ခဲ့တာမရှိသေးနဲ့အခုလိုမျိုးနဲ့ကျွန်တော်တို့ဘုရားမင်းကြီးစာရေးကျူးလွန်ကျွန်တော်တို့တက်တယ်ရမ်းရမခွေနဲ့ကျင်းပါတယ်ကျင်းပါတယ်ကျွန်တော်တို့ကျူးလွန်တဲ့ကိုကျွန်တော်တို့မှတ်တာလို့ပြောထားတာ Facebook ထဲမှာပြောရမယ်ဟာ Facebook ရဲ့ကြီးစင်ကိုအခုထဲမှာထည့်လို့ဆိုပြကျွန်တော်တို့ထောက်ချတယ်ဒါဟာကျွန်တော်တို့တိုင်းဆိုင်တာ
စက်တင်ဘာလ၁ရက်နေ့မှာလူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖြစ်တဲ့စတင်တာဝန်ယူခဲ့တဲ့ Michelle Bachelet ကတော့သတင်းသမားနှစ်ဦးဟာသူတို့တာဝန်သူတို့ထမ်းဆောင်တာမို့ သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုလိုက်ပါတယ
်ဘိုးရခရမစနာlo impresionante choquea que está esta mañana
မြန်မာနိုင်ငံက writers တင်းတောက်နှစ်ဦးကိုထောင်ဒဏ်9နှစ်စီစင်ချက်ချလိုက်တယ်လို့ဒီမနေ့မှသိလိုက်ရတော့ကျွန်မတိတ်ကိုတုန်လှုပ်သွားပါတယ်သူတို့တွေပေးတဲ့တင်းဟာလူအစုလိုက်အသက်ခံရတဲ့တင်းမို့လူတို့စိတ်ဝင်စားမဲ့တင်းလို့ကျမတို့ယုံကြည်တယ်လို့အခုတရားရေးလုပ်ငန်းစဉ်မှာလှုပ်ထုံးလုံနည်းနဲ့မညီတဲ့ချုံရင်းချက်အတော်များများရှိနေမယ်လို့ထင်တဲ့အတွက်ဒီတင်းတောက်တွေကိုအတက်နိုင်ဆုံးအမြန်ပြန်လှုပ်ပေးဖို့မြန်မာအစိုးရကိုကျမတောင်းဆိုပါတယ
်အပြည်ပြည်ဆိုင်ရာလူခွင့်ရေးအဖွဲ့ FIDH နဲ့မြန်မာရေးလှုပ်ဆောင်နေတဲ့အာဆီယံကွန်ရက်အဖွဲ့All ASEAN ဘာမာတို့ကလည်းပူးတွဲကြေညာချက်ထုတ်ပြန်ပြီး Righteous တင်းတောင်နှုတ်ကိုချင်းချက်မရှိအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုခဲ့တာပါ။ကိုလနီဘာဆစ်ဆီးခဲ့တဲ့ဒီအမှုအတွက်တက်သေးကန်အချက်လက်တွေပေါ်မှာမူတည်ပြီးစီရင်ချက်ချမယ်ဆိုရင်လွှတ်ပေးရမယ့်အမှုဖြစ်ပေမဲ့အခုတင်းတောင်နှုတ်ကိုထောင်နှံ9နှစ်စီကြာခံဖို့အတွက်စီရင်ချက်ချမှတ်လိုက်တာဟာတရားသူကြီးတွေအနေနဲ့အမှန်တရားဘက်ကနေရက်တည်ဖို့အတွက်တတိမရှိတာကြောင့်လို့ EHRC အာရှလူခွင့်ကောင်စီကရှေ့နေဦးမင်းလွင်ဦးကမြင်ပါတယ
်ကျွန်တော်အမြင်ပြောရရင်ဆိုလို့ရှိရင်တော့တရားသူကြီးတွေပြပြသန်းသန်းနဲ့အမှန်တရားဘက်ကရည်တည်နိုင်ဖို့တတိမကြီးသေးဘူးလို့ပဲကျွန်တော်ကမြင်တယ်နိအမှန်တကယ်ဆွဲဆိုတဲ့အတိုင်းသာအမှုဖြစ်တဲ့အကြောင်းအရာပေါ်မှာမူတည်ပြီးတော့တတိကံအဲလက်တီရဆုံးဖြတ်မယ်ဆိုလို့ရှိရင်ဒီမှုကလွတ်ပြေးရမှာဖြစ်ပေမဲ့အခုတော့အဲ့ဒီလိုမျိုးမဟုတ်ပဲနဲ့ဒီပြည်လိုက်တယ်ဆိုတော့ခုခံရှင်းပါတဲ့သူတွေအတွက်ပုံပြီးပြန်မှဆင်းရဲတဲ့အခြေအနေမျိုးရောက်သွားတယ်လို့ကျွန်တော်မြင်ပါတယ်။ဒါကတော့တရားသူကြီးတွေရဲ့လွတ်လပ်စွာတရားစီရင်ရေးပေါ်မှာကျွန်တော်တို့တန်ဖိုးရှိတဲ့အခြေအနေပေါ့နော်။နောက်ပြီးတော့တရားသူကြီးကိုယ်တိုင်ကိုကလည်းဒီဥစ္စာကိုတတိရှိရှိနဲ့သူမဆုံးဖြတ်ရတာသူ့ရဲ့အာဏာချက်ပေါ့ဗျာ။ဒါကျွန်တော်တို့အဲ့လိုမြင
်။ကျွန်တော်လူခွင့်ရေးဖွဲ့ရတော့အကုန်လုံးကတော့ဝိုင်းကြောနေတယ်ပေါ့နော်။ဒီဥစ္စာကတင်းလွတ်လပ်ခွင့်ကိုချင်းချောက်မှုတစ်ခုလို့ပြောပါတယ်ဦးမင်းလုံးဘယ်လိုမြင်ပါလဲ
ဟုတ်ပါတယ်ဒါတော့ဒီကြီးစုတိုင်းကဒီလွတ်လပ်စွာသတင်းရယူပိုင်ခွင့်ရှိတဲ့သတင်းထောက်တွေဒီကနေပြီးတော့စီစဉ်လာတဲ့သတင်းကိုစီးကွင်းလည်းရှိတယ်သတင်းထောက်တွေနေရာလည်းသူတို့အနေနဲ့ပြည်သူတွေကိုအမှန်ဖြစ်တဲ့နေတဲ့ဥစ္စာတွေကိုစုံစမ်းထောက်ခံပြီးတော့တင်ပြဖို့သူတို့မှလည်းတာဝန်ရှိတယ်အခုလို့ဖြစ်သွားတဲ့ကိစ္စရကတော့ကျွန်တော်တို့သတင်းသမားတွေကိုပုံမူပြီးတော့ကြောက်စိတ်ပေါ်လောင်လုံးလိုက်တယ်လို့ဖြစ်တယ်လို့နိုင်ငံတိုင်းအတကအတိုင်းဝိုင်းကလေမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်မရှိဘူးဆိုတာပုံမူထင်ရှားစွာမြင်သွားတဲ့အခြေအနေမျိုးဖြစ်တယ်ဒါကတော့ကျွန်တော်မကောင်းဘူးလို့ကျွန်တော်မြင်တယ်နောက်ပြီးတော့သတင်းလွတ်လပ်ခွင့်ကိုလွတ်လွတ်လပ်လပ်ယူဖို့လိုတယ်အဲ့ဒီအတွက်လည်းမူဝါဒတွေချမှတ်ပြီးတော့တိတိကျကျဆောင်ရွက်ပေးဖို့အမြန်ဆုံးဆောင်ရွက်ပေးဖို့လိုတယ်လို့ကျွန်တော်ကတော့တိုက်တွန်းနေပါတယ
်သတင်းတောက်နှုတ်ကိုအခုလိုအပြစ်ဒဏ်စီရင်လိုက်တာဟာသတင်းလွတ်လပ်ခွင့်ကိုရောမြန်မာနိုင်ငံရဲ့တရားရေးစနစ်ကိုပါသေးတဲ့အောင်လုပ်တာလို့လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ ABHR ကနေပြောကြားလိုက်တယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးကလည်းသတင်းလွတ်လပ်ခွင့်ရှိဖို့လိုအပ်တဲ့ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအခုလိုသူတို့ကိုပြစ်ဒဏ်ဆင်ရင်လိုက်တာဟာသတင်းလွတ်လပ်ခွင့်အပေါ်မှာရောသတင်းသမားတွေကိုပါချိန်ချောက်တဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကလည်းဒီသတင်းသမားနှစ်ဦးမှာအပြစ်မရှိဘဲအပြစ်ပေးခဲ့တဲ့အတွက်ရှုံချပြစ်တင်လိုက်တယ်လို့သူတို့ကိုထွင်းချက်မရှိအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံကလူ့အခွင့်အရေးကာကွယ်စောင့်ရှောက်သူများ Forum HRDF ကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်နှံ9နှစ်ပြစ်ဒဏ်ချမှတ်တာဟာတရားဥပဒေအရတရားမျှတမှုမရှိဘူးလို့ယုံကြည်တယ်လို့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အနောက်ရှက်ဖြစ်စီတာမှုသူတို့ကိုပြန်ပြီးလွှတ်ပေးဖို့အတွက်နိုင်ငံတော်သမရကိုပန်ကြားခဲ့ပါတယ်
။ဒုက္ခမျိုးသက်ပြောကြားသွားတာဖြစ်ပါတယ်ခင်ဗျာ။ View ရဲ့အင်္ဂါနေ့မနေ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။မကြာခင်ထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍ၊သုဒ္ဓဆုံးလင်အမေရိကန်တခွင်အပတ်စဉ်ကဏ္ဍတွေနဲ့အတူမနေ့ကအင်္ဂလိပ်သင်ခန်းစာကိုလိုင်းနမီတာ24 40 51တို့ကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA အမေရိကန်တန်ရန်အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုမနက် 9:00 အထိလိုင်းလူမီတာ 24, 40, 51နဲ့လိုင်းလက် 190 တို့ကနေဆက်လက်တင်ဆက်သွားပါမယ်။အခုဒုတိယပိုင်းနိုင်ဝယ်တွင်အင်္ဂလိပ်သင်ကန်းစာတုဒ္ဒဆုံးနဲ့အမေရိကန်တခွင်နဲ့ CYA ကန္တာထုတ်လွှင့်တဲ့အခါမှာတော
့အနည်းငယ်နှစ်ခုရှိတယ်အရေးဆိုးကဖြစ်ခဲ့တယ်ပြည်စဲဌာနတွေရဲ့ဖွဲ့စည်းတည်ဆောက်မှုတွေမှာပြန်ပိတ်ပြီးသွားတယ်။အဲ့ဒါကမအောင်မြင်ခြင်းရဲ့အကြောင်းတစ်ကြောင်းဖြစ်တယ်
။မကြာခင်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာစောင်းမားတွေကိုမူရင်းအပေါ်မပြတ်ကိုကျော်ရင်ကတင်ပြထားပါတယ်
။နိုင်ငံတကာသတင်းမီဒီယာတွေမှာအခုရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးအဓိကဖော်ပြနေကြတာကတော့ Reuters သတင်းတောင်နှစ်ဦးထောင်ဒဏ်9နှစ်ချမှတ်ခံရတဲ့အကြောင်းတွေပါပဲ။စက်တင်ဘာလ3ရက်နေ့ထုတ် The Japan Times သတင်းစာမှာတော့ Reuters သတင်းတောင်နှစ်ဦးထောင်ချခံရတာဟာဒေါ်ဆန်းစုကြည်ရဲ့ပုံရိပ်ကိုရစရာမရှိအောင်ဆွဲဆုပ်ပစ်လိုက်တယ်လို့ဖြစ်သွားခဲ့တယ်လို့ဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ဟာတစ်ချိန်လုံးကတော့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအခိုင်အမာယုံကြည်မှုရှိတဲ့သူသတင်းလွတ်လပ်ခွင့်ကိုအားပေးထောက်ခံခဲ့တဲ့သူနိုင်ငံတကာသတင်းမီဒီယာတွေကလည်းသူ့ကိုသဘောကျခဲ့တဲ့သူဖြစ်ပါတယ်။ဒါပေမဲ့လည်းလူနည်းစုရိုဟင်ဂျာမွတ်စလင်တွေအနစ်ကိုခံရတဲ့ကိစ္စနဲ့ပတ်သက်ပြီးလူ့အခွင့်အရေးချန်ပီယံတဦးအနေနဲ့အခွင့်အရေးချိုးဖောက်ခံရသူတွေရဲ့အရေးကိုပြောဆိုဖို့ပြက်ကွက်ခဲ့တာကြောင့်ဒေါ်ဆန်းစုကြည်အပေါ်မှာနိုင်ငံတကာကဝိုင်းပြီးတော့အပြစ်တင်ဝေဖန်ခဲ့ကြပါတယ်။ရခိုင်ပြည်ပကနဲ့ပတ်သက်ပြီးတော့သတင်းလိုက်နေကြတဲ့Writer သတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဩဂုတ်လ3ရက်နေ့က1900နှစ်ချခံလိုက်ရတဲ့ကိစ္စကတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်ရဲ့ကြံရှိနေတဲ့သူ့ရဲ့နာမည်ကောင်းတဲ့ကြော်ကြားမှုတွေကိုတစစီဖြစ်သွားစေပါတယ်။ကိုဝလုံးနဲ့ကိုကျော်စိုးတို့အမှုကိုတရားရုံးကစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းဒေါ်ဆန်းစုကြည်ကဘာမှဝေဖန်ပြောဆိုမှုတွေမရှိခဲ့ပါဘူး။ကိုဝလုံးတို့ရဲ့အမှုအယူခံရနိုင်ဖို့ဆိုတာကနှစ်နဲ့ချီပြီးတော့ကြာရှည်နိုင်ပါတယ်။သူတို့တွေလွတ်မြောက်ရေးအစိုးဆုံးမျှော်လင့်နိုင်တာတစ်ခုကတော့သမရဦးဝင်းမြင့်ရဲ့လူငင်းချမ်းသာခွင့်ပေးမှုပဲဖြစ်ပါလိမ့်မယ်။သမရဦးဝင်းမြင့်ဟာဒေါ်ဆန်းစုကြည်ရဲ့ယုံကြည်စိတ်ချသူတူလည်းဖြစ်ပါတယ်လို့ The Japan Times သတင်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာဖော်ပြချက်နောက်တစ်ခုကတော့ဩဂုတ်လ31ရက်နေ့ထုတ် Asian Correspondent သတင်းမှာပါတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေကစစ်ရေးပြစ်မှုကျူးလွန်မှုတွေဆိုတဲ့ဆောင်းပါးပါပဲ။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေအတွင်းစစ်ရေးဆိုင်ရာပြစ်မှုကျူးလွန်မှုတွေရှိနေနိုင်တယ်လို့လူခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့45 rights အဖွဲ့ကပြောပါတယ်ဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်အိုးအိမ်ဆုံးခွာပြီးတော့ထွက်ပြေးနေကြရတဲ့စစ်ဘေးရှောင်ဒုက္ခသည်တွေတသိန်းကျော်လောက်ရှိနေမယ်လို့ဥရောပကော်မရှင်ကခန့်မှန်းချက်ထုတ်ပြန်ထားပါတယ်ဒီဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ဝိုင်းပြီးတော့ကြိုးပမ်းနေကြတဲ့နိုင်ငံတကာနဲ့ဒေသခံအဖွဲ့အစည်းတွေဟာတားမြစ်ပိတ်ပင်မှုတွေခံရပါတယ်အထူးသဖြင့်ကချင်ပြည်နယ်အတွင်းကဒုက္ခသည်တွေအတွက်အစားအစာရေကျန်းမာရေးစောင့်ရှောက်မှုနဲ့နေရာထိုင်ခင်းအကူအညီတွေကိုပေးပြီးတော့မလုပ်တာဟာဒုက္ခသည်တွေကိုပို့ပြီးတော့နှင်နာအောင်မြန်မာစစ်တပ်ကလက်နက်တခုလိုအသုံးချပြီးတော့လှုပ်ဆောင်နေတာဖြစ်တယ်လို့လဲ45 rights အဖွဲ့ကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်။ဒုက္ခသည်တွေကိုအကူအညီပေးမလို့တာဟာနိုင်ငံကလူ့အခွင့်အရေးဥပဒေကိုချိုးဖောက်ရရောက်နေပြီးမြန်မာအစိုးရကဒီလိုမျိုးတားမြစ်မှုတွေလုပ်နေတာဟာလည်းအံ့ဩစရာပဲလို့45 rights အဖွဲ့ကဆိုပါတယ်။မြန်မာစစ်တပ်ဟာအရက်သူအရက်သားတွေကိုတပ်ဖြတ်မှုမရင်းကျစ်မှုနဲ့ညှဉ်းပန်းနှိပ်စက်မှုတွေလည်းရှိနေပြီးမြန်မာစစ်တပ်ကရောမြန်မာစစ်တပ်နဲ့တိုက်ခိုက်နေကြတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကရောမြင်းမြုပ်မိုင်းနဲ့ကလစ်စစ်သားတွေကိုဆက်ပြီးတော့အုံပြုနေကြတယ်လို့လဲဆိုပါတယ်မြန်မာစစ်တပ်မှာဒီလိုပြစ်မှုကျူးလွန်မှုတွေရှိနေတယ်ဆိုပေမဲ့ကျူးလွန်သူတွေကိုအေးမြူပဲထားတာကလည်းမြန်မာနိုင်ငံမှာအစင်လာလို့ဖြစ်နေတဲ့အကြောင်းမြန်မာစစ်တပ်ဟာဥပဒေရဲ့အထက်မှာရှိတဲ့အဖွဲ့အစည်းတစ်ခုလိုယက်တည်နေတဲ့အကြောင်းဒီလိုချင်းနေတဲ့ကြောင့်မြန်မာစစ်ဘုတ်ချုပ်တွေကို ICC နိုင်ငံတကာပြစ်မှုခုံရုံးမှာစုံစမ်းစစ်ဆေးပြီးတော့အရေးယူဖို့လဲသူတို့ဘက်ကတောင်းဆိုသွားမယ်လို့45 rights အဖွဲ့ကပြောဆိုတဲ့အကြောင်း Asian Correspondent သတင်းမှာဖော်ပြထားပါတယ်
ပရစ်စတာခင်ဗျာမြန်မာပြည်သက်တွေကြိုက်ကြွကြတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook ဆာမင်နာဘောကနေပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တမရကာဂွေဦးစီးချုပ်ယုံနဲ့တခြားစစ်တပ်နဲ့နယ်တဲ့အကောင့်တွေကိုဖယ်ရှားလိုက်တာကြောင့်မလို့လူမှုကွန်ရက်သုံးဆွဲတဲ့မြန်မာတွေကြားမှာကန့်ကွက်သူတွေထောက်ခံသူတွေနဲ့တော်လေးကိုပွဲစီခဲ့ပါတယ် တဖက်မှာတော့ Facebook စာ VK ဆိုတဲ့ Russia ခြေဆိုင်ဒူမှုကူရန်ကိုတုံးဖို့လှုံ့ဆော်မှုတွေလည်းရှိလာပါတယ်။ဒါကြောင့်မို့ Facebook ရဲ့အခုလိုရေးယူမှုမျိုးဟာတကယ်ပဲသူတို့ခေါ် Community Standards ခေါ်ရဲ့သူတို့ရဲ့စံနဲ့ရောညီရလား။အခုလိုပိတ်ပင်တာကြောင့်လူလတ်စွာပြောဆိုခွင့်ပေါ်တက်ရောက်သွားနိုင်သလား။တဖက်မှာ VK လူမှုကွန်ရက်ကရောတကယ်ပဲလွတ်လပ်ရလားဒီအကြောင်းကိုလာမယ့်အင်္ဂါနေ့ညအတဲ့လီလိုက်အစီအစဉ်မှာဆွေးနွေးပါမယ်။ပါဝင်ဆွေးနွေးမိများလူရဲ့သရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923821554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင
်ဗျ။ဒီကနေ့အင်္ဂါနေ့ည VO ရဲ့တိုင်းရိုက်လီလိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ပို့ချမှာဖြစ်ပါတယ်။
ဒီကိမ့်နဲ့အတွက်တင်ပြမယ့် idiom အသုံးကတော့
not bat and eyelash
ဖြစ်ပါတယ်စာလုံးပေါင်းက not not မဟုတ်သဘော bat bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ် eyelash eyelash ကတော့မျက်တောင်ဖြစ်ပါတယ်ဒါကြောင့်မလို့ကမ္ဘာတစ်ခုလုံးရဲ့လုံကအဓိပ္ပာယ်ကတော့မျက်တောင်ကိုမခတ်တဲ့သဘောပါကျမတို့မြန်မာမှာလည်းမြေတောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှိများတီးပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad and eyelash idiom အဓိပ္ပာယ်ကတော့တခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတာမှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအံ့အားလည်းမသင့်စိတ်လည်းမဆိုးဝန်းနေမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါလေ။တနည်းတော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥပမာကိုနားဆင်ကြကြရအောင
် Her father did not bat an eyelash when his daughter told him she's getting married
သူသမီးကသူအိမ်တောင်ပြုတော့မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူးဘာမှမဖြစ်တယ်လို့ပဲလို့အတိအပြီးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Her father did not bat an eyelash when his daughter told him she's getting married
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တယ်လို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
not bat and eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တွေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လနာတန်တင်ဆက်တဲ့အင်္ဂလိပ်သင်ခန်းစာအပြီးခုတခါတော့စီးပွားရေးကဏ္ဍအလှည့်ရောက်လာပါပြီစီးပွားရေးလုပ်ငန်းရှင်တွေနဲ့နေပြည်တော်မှာဩဂုတ်လ29ရက်ကပြုလုပ်တဲ့တွေ့ဆုံပွဲအတွင်းမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ရေးဆိုင်တဲ့ကိစ္စရပ်အများအပြားကိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအကြေတဝင့်တင်ပြဆွေးနွေးသွားပါတယ်။အဲ့ဒီအစီအစဉ်ဟာဘယ်လောက်အထိရေးပါတယ်လဲ၊ဘယ်လိုအခန်းကဏ္ဍကနေဦးဆောင်မှုပေးသွားမလဲဆိုတာတွေကိုနိုင်ငံရေးစီးပွားရေးသုတေသီဒေါက်တာတင်မောင်တန်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းမှရဲ့စီးပွားရေးကဏ္ဍမှာကိုယ်စားဝန်ထမ်းတင်ပြထားပါတယ်။
မနက်ကအနေနဲ့ကမ္ဘာနဲ့ယင်ပုံတန်းနိုင်ရေးအတွက်ဒီနေ့အချိန်မှာစီးပွားရေးအင်အားတောင့်တင်းအောင်လှုပ်ဆောင်ဖို့လိုအပ်နေတာကြောင့်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကလည်းတိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်ဝိုင်းဝန်းကူညီလှုပ်ဆောင်ပေးကြဖို့ဩဂုတ်လ29ရက်နေ့ကနေပြည်တော်မှာဆက်ဆက်ပါပါပြုလုပ်တဲ့ပုဂ္ဂလိကလုပ်ငန်းရှင်များနဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတိုက်တွန်းပြောကြားသွားခဲ့တာ
ပါ။ကျမတို့အားလုံးကနေပြီးတော့ဘယ်လိုကူညီရမလဲဆိုတော့ပို့ပြီးတော့ရှင်းရှင်းလင်းလင်းသိနိုင်အောင်လို့အခုကျမတို့ကနေပြီးတော့မြန်မာ sustainable development plan ပေါ့နော်အဲ့ဒီဟာကိုကျမတို့အခုဟိုပြုစုပြီးပါပြီမြန်မာ sustainable development plan ဆိုတော့ရေရှည်တည်တံ့ခိုင်မြဲရေဟန်ရည်ညီတော့ဖွံ့ဖြိုးတိုးတက်မှုစီမံချက်အဲ့ဒါ2018ကနေပြီးတော့2030အထိဆိုပြီးတော့ကျမတို့ဖွင့်ထားပါတယ်အဲ့ဒီဟိုစီမံကိန်းခါကျမတို့နိုင်ငံတစ်နိုင်ငံလုံးရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဟန်ရည်ညီတိုးတက်နိုင်မှုဖြစ်ပါတယ်အဖက်ဖက်ကနေပြီးတော့တိုးတက်ဖို့။နောက်ကျမတို့နိုင်ငံရဲ့လိုအပ်ချက်တွေဟာဘာတွေကဘယ်ဟာကိုဦးစားပေးရမလဲဆိုတော့ဒါတွေအားလုံးကိုမြန်မာ Sustainable Development Plan အနေပြီးတော့ကြည့်ပြီးတော့အားလုံးဝိုင်းပြီးတော့ကူညီနိုင်အောင်လို့ဝိုင်းပြီးတော့ပံ့ပိုးနိုင်အောင်လို့ချမှတ်လိုက်တဲ့စီမံကိန်းဖြစ်ပါတယ်။ဒီစီမံကိန်းဟာလည်းမကြမီအများ
အကောင့်ထဲပို့ဝတ်စပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်။လက်ရှိအနေနဲ့အစိုးရကအကောင့်ထဲပို့ဝတ်စီစဉ်နေတဲ့မြန်မာ
Framework for Economic and Social Reform. မာဘီယာတစ်ခုလုံးကိုအရင်စဉ်းစားပြီးမှဆက်ပေါ်လာတာဟုတ်ရလားဆိုတာကျွန်တော်တန်မြတ်ရှိရတာအရင်ဆိုတော့အခုဆိုရပါဘူး။ဒါပေမဲ့အဲ့ဒီတည်းမှာလက်ရှိအစိုးရကသွားခြင်းနဲ့လမ်းကြောင်းနဲ့ဆက်ဆက်တဲ့ကျွန်တော်တို့လူဝါဒနဲ့မာဘီယာမူဝါဒနဲ့လုပ်ငန်းရှင်ပေါ့နော်ဘယ်လိုလုပ်မယ်ဆိုတဲ့ဟာတွေတော့တတ်မှတ်ချက်တွေပဲရှိပါတယ်ပေါ့။ပါတယ်ဆိုတော့အများတော့များနေတယ်လက်ရှိ
ဆောက်ဆောင်ယူပါနော်လက်ရှိရဲ့ဖွဲ့စည်းရဲ့စွမ်းဆောင်ယူအရာအောက်တဲ့ပေါ်လိုက်မှမလားဆိုတဲ့ပြဿနာတော့ရှိနေတယ်ချင်းတယ်ဒါကရေဆိုးရတဲ့တော့ကလည်းဒီပြဿနာရှိရလို့ချင်းတယ်အဓိကပါလဲဆိုရင်အမြင်နှစ်ခုရှိတယ်အရေဆိုးရဖြစ်ခဲ့တယ်ပြည်စဲဌာနတွေရဲ့ဖွဲ့စည်းတိစပုံတွေမှာပြန်သိပြီသွားတယ်အဲ့ဒါကမအောင်မြင်ခြင်းရဲ့အကြောင်းတစ်ကြောင်းဖြစ်တယ်ဘာကြောင့်ဆိုအ
တယ်မလဲဆိုတာအဓိကကြတယ်လို့ပြောချင်တာပ
ါအနေအထားအကောင့်တွေပေါ်မဲ့ဒီဖွံ့ဖြိုးမှုစီမံချက်ဟာလက်ရှိတည်ဆဲဌာနတွေအပေါ်အခြေခံထားတဲ့အပြင်ဘတ်ဂျက်စနစ်ကလည်းအဲ့ဒီဌာနဆိုင်ရာအသီးသီးအပေါ်ပြန်လည်အခြေခံထားတာကြောင့်စစ်မှန်တဲ့အောင်မြင်မှုရဖို့အဲ့ဒီအချက်တွေကိုပြင်နိုင်မှဖြစ်မယ်ဆိုတာကိုလည်းဒေါက်တာတမောင်တန်းကထောက်ပြပါတယ
်။စပီကြဆနာကိုချင်းတက်တဲ့အခါမှာစပီဒီကျွန်တော်တို့လူပေါင်းတွေကိုရေးဆွဲတဲ့အခါမှာကဌာနဆိုင်ရာအခြေခံကနေရေးဆွဲရတာဖြစ်လာတယ်။ရှိသေးဌာနတွေကိုဖြစ်လာတယ်။ဘတ်ဂျက်စနစ်ကလည်းအဲ့ဒီလိုပဲဖြစ်နေတယ်။မာဒီတစ်ချက်ကတော့တော့ကြက်ကြလို့ကျွန်တော်ပြောနေတာ။ဘတ်ဂျက်စနစ်ကဘာလို့ဖြစ်နေလဲဆိုရင်အမဘတ်ဂျက်ကိုကျွန်တော်ဖွဲလိုက်တယ်။အာတော့စသဖြင့်ပြောတဲ့ကျမပါလေအကြောင်းပေါ်လေရဆိုင်ကျိုးဆိုလေရဆိုင်ကျိုးချာလာချာလေရဆိုင်ကျိုးရဲ့တခါထပ်ပြီးတော့အဲ့ဒီ budget ကိုသူ့ရဲ့အောက်မှာရှိတဲ့ဌာနတွေကိုပြန်ခွဲတယ်။အဲ့ဒီဌာနတွေကနေတခါဥမာအားဖြင့်ဆိုင်ကျိုးဌာနကိုရောက်မယ်ဆိုဆိုင်ကျိုးဌာနကနေမှတခါမြို့နယ် A မြို့နယ် B ပေါ်မှာရှိတဲ့သမတ်ချက်ရရခပြန်ပြီးခွဲတယ်။ခွဲတဲ့အောက်မှာရောက်လာတဲ့မြို့နယ်အဆင့်ကိုရောက်လာတဲ့လက်တွေ့မှာကြတော့သူက budget ကောင်းစင်နေနဲ့ရောက်လာတယ်။အဲ့ဒီတော့ five budget ကြီးတစ်စိုင်းတစ်ခုလုံးကဥမာအကြီးသေးညစ်တင်ကြီးကိုလုပ်မယ်ဆိုတော့ကျွန်တော်တို့ကဒီပုံကိုအားပေးရမယ်ဒါကြောင့်မို့ quality ကိုတက်အောင်လုပ်ရမယ်ဒါမှ copy ကိုဖြစ်အောင်လုပ်မယ်ဆိုတော့အခြေခံပုံကနေ budget ကိုဖြည့်စည်းထားတာမဟုတ်ဘူးတည်စဲဌာနတွေကဖြည့်စည်းပုံပေါ်ကနေ budget ကိုပြဖြည့်စည်းထားတာဖြစ်နေတယ်အဲ့ဒါကြီးကိုထိမ့်သိမ်းမှုဖြတ်ဖြစ်နေတယ်အဲ့တော့ခုလုပ်နေတဲ့ NSCP ကအဲ့ဒီကနေမှလက်ရှိလုပ်ချင်တာကို account ထဲပို့ဆိုတဲ့ဟာကိုလက်ရှိရှိနေတဲ့ budget စနစ်ကနေဘယ်လိုကူးပြောင်းမလဲအဲ့ဒါအစိန်ခေါ်ချက်ဖြစ်တယ်
တခြားအရေးကြီးတဲ့အချက်တစ်ခုကတော့ဒီစီမံကိန်းကိုဥဆောင်မဲ့သူရဲ့အခန့်ကဏ္ဍဖြစ်တယ်လို့ဆိုပါတယ
်သူတစ်ဖြစ်ဥဆောင်မဲ့ကိုဆောင်ကဒုတိယဝန်ကြီးလေထားနဲ့ဥဆောင်ရမှာဆိုတော့အဲ့ဒါလေးပုံလိုက်ကိုဟာစီကောချက်တစ်ခုဖြစ်နေတယ်လို့ကျွန်တော်ထင်တယ်နော်ဒါကဟိုကျွန်တော်တို့အလေးနဲ့ဆက်စမ်းရမယ့်အဖိုင်ပေါ့နော်အရေးအစိုးရတစ်ထက်မှာတမရယုံဝန်ကြီးတွေကဥဆောင်ပြီးတော့လောက်တာတော့ပါပဲအဲပုဗ္ဗနေနေပြောရလို့ရှိရင်ဝန်ကြီးတစ်ပါးကျွန်တော်ကိုပြောဘူးတယ်ကျားတို့ကကျွန်တော်အဲ့ဒီဒီသဘာဝဝင်ချတာတွေကပြောတာပြောတာတစ်ပိုင်းနဲ့ကျွန်တော်ကကျွန်တော်လုပ်နေတဲ့စီစဉ်နေတဲ့ရှိပြီးသားမလို့အဲ့ဒီစီစဉ်နေပဲတော့လာဆိုတဲ့သဘောမျိုးပြောဘူးတယ်အဲ့ဒီပြဿနာကြီးလက်ရှိအစိုးရမှာလည်းလာပြီးကြိုးဝါနိုင်တယ်အဲ့ဒါကိုဘယ်လိုကိုင်ကြမလဲဆိုတာကလည်းအဓိကစိန်ခေါ်ချက်ဖြစ်နေတယ်လို့ကျွန်တော်ထင်တယ
်အဓိကကြတဲ့အဲ့ဒီအခြေခံအချက်တွေကိုပြင်ဆင်ပြီးချင်းကပ်ပုံတွေမပြောင်းလဲနိုင်ရင်တော့စနစ်ဟောင်းနဲ့ပြန်ရောက်သွားနိုင်တယ်လို့ဒေါက်တာတင်မောင်တန်းကသတိပေးပါတယ
်ဒါကြောင့်မို့လူဝါဒပြဌာန်းသတ်မှတ်ချက်များပြုရင်ကြောင်းလဲရေ regulatory reform လို့အင်္ဂလိပ်လိုပြောမယ်။ဝေချုပ်ကိုင်မှု short ချရေး decentralization အဲ့ဒီသုံးခုနဲ့အညီရေးထားတဲ့ MSCD မှာရေးထားတဲ့ action plan တွေပါတယ်ကိုကြောင်းဖို့လုပ်ဖို့လိုအပ်တယ်။အဲ့ဒီနေရာမှာပြဌာန်းသတ်မှတ်ချက်များပြုရင်ကြောင်းလဲရေးကကျွန်တော်တို့ကြားတော့မကြားရဘူးဖြစ်နေတယ်။ဝေချုပ်ကိုင်မှုဖြစ်လျှော်ရင်ကြားတော့မကြားရဘူးဖြစ်နေတယ်။ဒါကြောင့်မို့ကြောင်းကျင်တာတွေကိုဘယ်လိုပဲကြောင်းကြောင်း
ဆက်နေအဟောင်းကြီးရဲ့ဝင်သွားပြီးကြောင်းရည်တဲ့ဒီကိုလိုက်ကဆက်နေအဟောင်းကြီးရဲ့ဘာဟောင်းကြီးဖြစ်သွားနိုင်တယ်ပြောင်းလဲမှုကိုဖော်ဆောင်မယ်ဆိုတဲ့ကြွကြွချက်နဲ့ရွက်ောက်ပွဲမှာအနံ့ရလာတဲ့အနယ်ဒီအစိုးရဟာ2008ခုနှစ်ပြောင်းလဲအရေးပါတဲ့အခမ်းအနားကိုယူထားပြီးအစိုးရရဲ့ပြောင်းလဲအစီအစဉ်တွေကိုအတိုက်ခံပြုတ်ရပ်တည်နေတာကြောင့် ပြုပြင်ပြောင်းလဲမှုတွေအောင်မြင်သင့်သလားမအောင်မြင်ဘူးဖြစ်နေတယ်ဆိုတဲ့ပြောဆိုမှုတွေရှိနေပါတယ်။တစ်ဖက်မှာလည်းဘလို့ပဲအခက်အခဲတွေရှိနေစေအောင်တော့ကိုပါတီအတွင်းကိုအစိုးရအဖွဲ့အတွင်းမှာအရေးချင်းရှိတဲ့သူတွေကိုထိုက်တန်စွာခန့်အပ်တာဝန်ပေးမယ်ဆိုရင်တချို့ကိစ္စတွေမှာလက်ရှိအခြေအနေနဲ့ပိုပြီးအောင်မြင်နိုင်တယ်ဆိုတဲ့ထောက်ပြပြောဆိုမှုတွေလည်းရှိနေပြန်တာပါ။လာမယ့်အပတ်မှာတော
ဥဇော်ဝင်းနိုင်ရဲ့စီးပွားရေးကဏ္ဍပြီးအခုတခါတော့သုဒ္ဓဆောင်ရဲ့အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုမှာပထမဆုံးပြဌာန်းခဲ့တဲ့ကလေးလုတ်သားဆိုင်ရာဥပဒေအလုတ္တမားနေ့အကြောင်းနဲ့အလုတ္တမားတွေရဲ့ခံစားခွင့်အကြောင်းစတာတွေကိုကိုအောင်ကစူးစိထားပါတယ်
စက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ဟာအမေရိကန်လုံခြုံရေးဘလူးစပြီးတော့ရရှိလာခဲ့လဲဆိုတဲ့အကြောင်းကိုပြောပြပေးရအောင်လားနန်းလောင်ရေဒီကလေးလုံသားဥပဒေအကြောင်းနဲ့ဆက်လိုက်ရအောင်ပါကောင်းပါပြီကောင်းအောင်စက်တင်ဘာလတရနေ့1946ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုလွှတ်တော်ကနေပြီးလုပ်ငန်းခွင်တွေအတွင်းကလေးငယ်ရဲ့ခွင့်အရေးကိုကာကွယ်ပေးနိုင်ဖို့ဆိုပြီးတော့ပထမဆုံးပြည်ထောင်စုဥပဒေ
ဆောင်ရွက်သူတွေရဲ့အောင်မြင်မှုလည်းဖြစ်ပါတယ်အသက်16နှစ်အောက်ကလေးတွေဟာအထက်6ဆယုံမိုင်းနဲ့တခြားဆယုံတွေမှာလှုပ်ခါလာစားနေနေနဲ့နိုင်ပေါင်းအတော်ကြောင့်လှုပ်လှုပ်ကြတာပါဒါပေမဲ့လေ1989ခုနှစ်မှာအမေရိကန်တရားရုံးချုပ်ကလွတ်တော်ဟာသူ့ရဲ့လုပ်ပိုင်ခွင့်ကိုကျော်လွှင့်ပြီးစီးပွားရေးဆိုင်ရာကိစ္စရပ်ဒီမှာပါဝင်ဆောင်ရွက်နေရတဲ့ဆိုပြီးတော့အဲ့ဒီကလေးလူသားဆိုင်ရ ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး Rhode Island တက္ကသိုလ်အလို့သမားရေးရာသုတေသနဌာနက Scott Morline ကတော့ပထမဆုံးအချိန်ပြဋ္ဌာန်းခဲ့တဲ့ဒီဥပဒေဟာဆောင်ရွက်ပုံမှန်သာရှိပြီးတော့တကယ်တမ်းဒီဥပဒေကိုအကောင့်တွေဖော်ဆောင်ရွက်တာမျိုးမရှိဘူးလို့ပြောပါတယ်
1938ခုနှစ်အရောက်မှာတော့လွှတ်တော်ကနေအခြေခံအလုပ်သမားအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေတရက်ကိုပြဋ္ဌာန်းခဲ့ပြီးနိုင်ငံတွင်းအနှိမ်ဆုံးလို့အခတရက်တာအလုပ်လုပ်ချိန်စရာတွေကိုတတ်မှတ်နိုင်ခဲ့တဲ့အပြင်ဒီဥပဒေကိုအကောင့်တွေဖော်ဖို့အတားအဆီးဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအချက်တွေအလုံးကိုလည်းဖယ်ရှားပစ်နိုင်ခဲ့ပါတယ်တဲ့ကိုအောင်ရေ
ဟုတ်ပါရဲ့ဗျာအကောင့်ဘက်ကိုတစင်ပြီးတစင်ပို့တိုးပြီးတော့လုံမှသာပြုပြင်ပြောင်းလဲရေးအစစ်မှန်လို့ဆိုရမှာပေါ့အခုတခါဒီတရက်အလုပ်လုပ်ချိန်၈နာရီတတ်မှတ်ပေးတဲ့ဥပဒေအကြောင်းကိုဆက်တင်ပြပါရစေ1966ခုနှစ်စက်တင်ဘာလ3ရက်နေ့မှာအမေရိကန်လွှတ်တော်ကနေအဘရမ်ဆန်ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ဒီဥပဒေအရမီးယက်ဖာလန်ဆောက်လုပ်တဲ့အလုပ်သမားတွေအပါအဝင်အလုပ်သမားအလုံးဟာတရက်ကို၈နာရီတောင်အလုပ်လုပ်ရတော့မှာပါအင်အားကောင်းတဲ့မီးယက်ထားလုပ်သားတမကကနေမီးယက်ထားလုပ်ငန်းတစ်ခုလုံးနှိပါပေါ်တက်ရောက်မှုရှိနေတဲ့ဒီဥပဒေပြဋ္ဌာန်းပေးဖို့လာပေါင်းတော်ကြာစီရင်လို့ရှာခဲ့ကြတာပါတရက်ကို၁၂နာရီနဲ့၁၅နာရီကြာအလုပ်လုပ်ကြရတာကြောင့်လုပ်ငန်းဝင်မတော်တဆမှုတွေပိုးပြီးတော့ဖြစ်ပွားလာနိုင်ပြီးတော့တနေ့တာအစိုးမှအလုပ်သမားတွေကအလွန်ပင်ပန်းကြတယ်လို့အလုပ်သမားသမဂ္ဂကပြောပါတယ်
။မြေချာလန်လုပ်သားသမဂ္ဂတွေကနေတနိုင်ကလုံးမှာဆန္ဒပြမယ်လို့ချင်းချောက်ပြောဆိုပြီးမှနောက်ဆုံးမှာလွှတ်တော်ကဒီဥပဒေကိုအတည်ပြုပေးလိုက်တာပါ။အဲ့ဒီနောက်အခြားအလုပ်သမားသမဂ္ဂတွေကလည်းပါဝင်လာပြီးတဲ့နောက်မှာအဘရမ်ဆန်ဥပဒေအရတရက်ကိုအလုပ်ချိန်၈နာရီတပတ်ကိုအလုပ်လုပ်ရ၅ရက်တတ်မှတ်ပြီးစစ်စညီနိုင်ခဲ့ကြပါတယ်။
စက်တင်ဘာလ3ရက်နေ့ဟာအမေရိကန်ပြည်အောင်စုမှာအလုပ်သမားနေ့ဖြစ်ပါတယ်အလုပ်သမားတွေကိုဂုဏ်ပြုပြီးနိုင်ငံတော်အားလိုက်ရဖြစ်သတ်မှတ်ထားတာကြောင့်အဲ့ဒီနေ့မှာလူတော်တော်များများအလုပ်ကနေအနားယူပန်းဖြေကြပါတယ်1882ခုနှစ်စက်တင်ဘာလ4ရက်နေ့မှာစတင်ပြီးတော့အားလိုက်ရဖြစ်သတ်မှတ်ခဲ့တာပါ
ဒီအစီအစဉ်ကိုနယူးယောက်မြို့အလုပ်သမားကောင်းဆောင်ပီတာမက်ဂွိုင်ယာကနေစတင်ခဲ့တယ်လို့ဆိုပါတယ်ကုန်သွယ်ရေးနဲ့အလုပ်သမားတမဂါရရဲ့စူးစီးညင်ညွတ်မှုကိုပြသတဲ့အနေနဲ့နယူးယောက်ကတမဂါရအားလုံးပရိတ်လမ်းလျှောက်ချီတက်ပွဲအတွင်းအားလုံးပါဝင်ကြဖို့ကိုသူကတိုက်တွန်းခဲ့တာပါအဲ့ဒီလိုကြီးမားတဲ့စီတန်းလမ်းလျှောက်ပွဲကြီးဟာနောက်ပိုင်းမှာနယူးယောက်မြို့ရဲ့အစဉ်အလာတစ်ခုဖြစ်လာခဲ့ပြီးတခြားမြို့တွေမှာလည်းအလားတူလမ်းလျှောက်ချီတက်ပွဲတွေကျင်းပလာပါတယ
်အဲ့ဒီနောက်12နှစ်ကြာ1894ခုနှစ်အရောက်မှာအမေရိကန်ဆိုရကစက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ကိုနိုင်ငံတော်အားလိုက်ရဲ့အလုပ်သမားနေ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်သတင်းပတ်ကုံရဲနဲ့ပေါင်းပြီးရက်ရှိအားလည်းရဲ့၃ရက်ဟာဒီနွေရသည့်အပျော်ခီးသွားရသည့်ကုံဆုံးတဲ့အချိန်လေးဖြစ်တယ်လို့အလုံးကလက်ခံထားတာပါ ဒီအချိန်ဟာကျောင်းတွေပြန်စဖွင့်ခြင်းလည်းဖြစ်ပါတယ်အခုလိုနှစ်တင်တဲ့ချီအလုပ်သမားတွေအတွက်အခွင့်အရေးတွေရရှိအောင်ဆောင်ရွက်ခဲ့ကြတာကြောင့်အခုဆိုရင်အမေရိကန်အလုပ်သမားတွေအနေနဲ့အကျိုးခံစား권တွေရရှိနေတာပါအိန္ဒိယနာပြည်နယ်ဖိုအင်းမြို့ကမော်တကားပစ္စည်းထုတ်လုပ်တဲ့ဆက်ယုံမှာအလုပ်လုပ်နေတဲ့မက်ဆီစီမင်းကတော့အခုလိုသူ့ရဲ့အတွေ့အကြုံကိုရှင်းပြပါတယ
်ဒီမှာလုပ်တဲ့အလုပ်ကမော်တမဲတဲ့သူကစားကုန်ကြီးရဲ့နာမည်နော်မော်တမဲတဲ့ဆိုတာကနေဒါကနေပြီးတော့လာဒီတဲ့ဆက်ယုံမို့အလုပ်သမားအခွင့်အရေးနဲ့ပတ်သက်ပြီးတော့ကျမတို့တော်တော်များများရတယ်လို့ပြောလို့ရတယ်။ဥပမာဖြစ်မဲ့ကအရှူရမော်နော်ကျမရေးတင်းတင်းနဲ့ပတ်သက်တဲ့ဟာတွေသူတို့ကဘာလို့ပြတာတော်တော်လေးကောင်းပါတယ်လို့ပြောလို့ရတယ်။ဘာလို့လဲဆိုတော့ကျမဖီဒန်သွားတဲ့အချိန်မှာကိုပေးလို့$25လောက်ဆက်ပေးရတယ်လေ။အရင်တော့ငါစိတ်ယုံဆိုရင်တော့ပေးရတာပုံများတယ်ပြောအဲ့လိုမျိုးပေါ့
။လုပ်ငန်းဝင်မှာကြတော့လောကကဒီတနာယီကိုဘယ်လောက်ရပါလဲ။နောက်တစ်ခုကအဲ့ဒီရတဲ့နှုံကအိန္ဒိယနာဒီ4ဝင်းလိုမျိုးမှာဆိုလို့ရှိရင်ဒီရတဲ့နှုံကအဆင်ပြေရဲ့လား
။အော်ကျွန်မခုလုံးနေတဲ့စိတ်ယုံကသူကတနင်္ဂနွေကို59ကျပ်ပြားနေစားတယ်။ဟုတ်ကဲ့။အရင်တော့ကတော့39ပြားနေစားတယ်။ခုက69ပြားဖြစ်သွားပြီ။သူစိတ်တက်လာရောနော်။ပြောရမယ်ဆိုရင်တကယ်လို့ကျွန်တော်တို့အလုပ်စားဝင်ပြီး3လကျလို့ရှိရင်သူကတစ်ချက်ထပ်တိုးတယ်။6လကျလို့ရှိရင်ပြား30နဲ့အထက်ထပ်တိုးတယ်။အဲ့မှာတစ်နှစ်ပြည့်တယ်ဆိုရင်တစ်ချက်ထပ်တိုးပြီးတယ်။ဟုတ်ဘူးပြောမယ်ကျွန်တော်တို့ပေးတဲ့လဆာတော့ဖိုးဝေးမှာနေထိုင်မှုအဆက်ကတော့အဆင်ပြေပါတယ်။ဘာလို့လဲဆိုတော့ဖိုးဝေးကအလောက်ကြီးဟိုနေထိုင်စားမှုကအလောက်မကုန်ဘူးလေစိတ်ကမျိုးကြီးတွေတော့မကုန်တဲ့အတွက်ကြောင့်မလို့သူကတော့အဆင်ပြေကြပါတယ
်။ခုနပြောသွားတာဒီ15ချက်ဆိုတာဒီမှာတော့အလွယ်တကူပြောတာပေါ့လေ။အမှန်တော့$15ကိုဆိုလိုတာပေါ့နော်။ဆိုတော့နောက်တစ်ခုကပေါ့ဒီလိုမျိုးပုံမှန်လာစားတွေခုနလိုကျမ်းမာရေးအမဂန်တွေရနေတဲ့အပြင်မှာနောက်ထပ်ဒီတစ်နှစ်ကိုအားလိုက်ရက်ကဘယ်လောက်ရပါလဲ
holiday ကျတော့ကျမတို့တစ်နှစ်ကို10ရက်နဲ့အထက်တော့ရတယ်17ရက်လား12ရက်လားကျမတိကျမသိဘူးဖြစ်နေရပြီးလို့ရှိရင်ကျမတို့ holiday ကိုတစ်နှစ်ကနေ9နှစ်အတွင်းမှာနှစ်ပတ်ရတယ် personal time ကျတော့48နိုင်ပြီးထားတဲ့တစ်နှစ်ကိုတကယ်လို့ညကျမတို့ကနေထိုင်မကောင်းဖြစ်ခဲ့မယ်ဆိုရင်ဆရာဝန်စီကိုအရင်သွားရပါတယ်ဆရာဝန်စီကလက်မှတ်နဲ့ကျမတို့က HR ပေါ့နော် human resource ကိုပို့ရပါတယ်ပို့ပြီးလို့ရှိရင်သူတို့ကကျမတို့ရဲ့ကျမရဲ့အတွက်ကိုဘယ်လိုကြည့်ပေးသွားလဲဆိုတော့ကျမတို့ရဲ့ personal time ကိုသူကအရင်နှုတ်သွားပေးပါတယ်တကယ်လို့ကျမတို့က personal time ကိုမတုံးချင်ဘူးဘူးပတ်စံလို့ချင်တယ်ဆိုရင်ကျမတို့ရဲ့ vacation ကိုထည့်သုံးသွားလို့ရပါတယ် vacation ထည့်လိုက်တယ်ဆိုတာနဲ့ကျမတို့ကပတ်စံက auto ဝင်ပြီးသားဖြစ်တယ်လေအဲ့တော့ဘာပဲဖြစ်ဖို့အတွက်လည်းအဆင်ပြေတာပေါ့နော်အဲ့လိုမျိုးဝင်ဝင်ရှိနေကြတာပေါ့
လုပ်သားတွေအနေနဲ့ဝန်ထမ်းတွေအနေနဲ့ပေါ့နော်အခုနလို့ဥမာလောအားကားကခုနပြောလို့ပေါ့တနာကြီးကို15$ $16စသဖြင့်အတီးတီးရတယ်ဆိုတော့အချိန်ပိုဆင်းရရင်လည်းပဲဒီလောအားကားကိုဘယ်လိုပေးပါလဲ
အချိန်ကတရက်ကို8နာရီရှိပါတယ်အဲ့ဒီ8နာရီထဲကြော်သွားတဲ့နာရီမှန်သမျှကိုကျမတို့ကတော့ overtime ပြေးလို့သတ်မှတ်ပါတယ်သူကလေတခုရှိတယ်ကျမတို့ကတပတ်ကို940တော့လို့ရမှာပေါ့နော်တကယ်လို့8940အတွင်းမှာ vacation ယူသွားတဲ့ဆိုရင်ပဲပူသွားတဲ့ night မှန်သမျှကိုကျမတို့ကဟိုဒါ overtime ကြီးရပါတယ်တကယ်လို့ညာပေါ့နော်ကျမတို့က940မပြည့်ပဲနဲ့အဲ့ဒီကြားထဲမှာဘယ်နှစ်နာရီဖြစ်စေတစ်ရက်ဖြစ်စေကျမတို့က personal time ကို၃ငိုင်းနေဆိုရင်သူကဒီ personal time ကြတော့ပတ်စံမပေးဘူးအဲ့ဒါကိုကျမတို့ကပြန်ပြီးဖြည့်ပေးရတယ်
ကိုအောင်တင်ဆက်သွားတဲ့တူတာဆုံးနဲ့အမေရိကန်တကွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကအစီအစဉ်တွေဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်နှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုရဲ့အလို့သမားနေ့ဖြစ်ပြီးအလို့သမားတူကြီးနဲ့နိုင်ငံရဲ့တာယာဝါပြောမှုတွေသူတို့ရဲ့လှုပ်ဆောင်ချက်တွေကိုဂုဏ်ပြုတဲ့နေ့ဖြစ်ပါတယ်1882ခုနှစ်စက်တင်ဘာလ5ရက်နေ့မှာပထမဆုံးအလုပ်သမားနေ့ကိုနယူးယောက်မန်ဟတ်တန်အရပ်မှာကျင်းပပြီးအမျိုးသားအမျိုးသမီး1000ကျော်ပါဝင်ကြီးတက်ကြပါတယ်။လုခလာစာပိုများများရဖို့အလုပ်ချိန်ပိုနည်းဖို့နဲ့ပိုကောင်းတဲ့လုပ်ငန်း권အခြေအနေတွေရလာဖို့တောင်းဆိုတိုက်ပွဲဝင်ကြတဲ့အလုပ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့နယူးယောက်ဗဟုအလုပ်သမားသမဂ္ဂကအလုပ်သမားနေ့ကိုစီစဉ်ကျင်းပတာပါ။အဲဒီနေ့ဟာအောင်ပွဲခံတဲ့နေ့ဖြစ်တယ်လို့စွန့်လွတ်ရတဲ့နေ့လည်းဖြစ်ပါတယ်။အလုတ်ကျူးစားတဲ့အတွက်ရသင့်တဲ့ခံစား권ရရမယ်ဆိုတော့သူတို့ရဲ့တန်ဋိဌာန်ကိုတက်တည်ပြဖို့အတွက်အဲ့ဒီနှစ်တရက်စာလောက်ကူမယူပဲစွန့်လွှတ်ရတာပါအမေရိကန်လူသမားတွေဟာတမိုင်းမှာဘယ်တော့မှမမြင်ဘူးခဲ့တဲ့အရေးသေးမျိုးနဲ့အမေရိကန်ပြည်ထောင်စုနဲ့ကဘာကြီးကို အသွင်ပြောင်းခဲ့ကြပါတယ်။အမေရိကန်လက်သမားတွေဟာကမ္ဘာပေါ်ကဘယ်နိုင်ငံထက်မဆိုပိုများတဲ့စားနပ်ရိက္ခာကိုတင်ပို့နေပြီးလူလျောက်ချင်းစီရဲ့စားနပ်ရိက္ခာထုတ်လုပ်မှုမှာတရုတ်နဲ့အိန္ဒိယတို့ထက်ပိုပြီးတာလွန်ကောင်းမွန်ပါတယ်။တန့်စင်ပြီးလောင်စာဆီတင်ပို့တာမှာကမ္ဘာပေါ်ကဘယ်နိုင်ငံထက်မဆိုအမေရိကန်ကပိုများပါတယ်။ကမ္ဘာပေါ်ကအာဂါဒယင်နဲ့လေယင်40ရာခိုင်နှုန်းကျော်နဲ့လျှက်စစ်ပစ္စည်း17ရာခိုင်နှုန်းကျော်ကိုလည်းတင်ပို့နေပါတယ်။အမေရိကန်မှာကမ္ဘာပေါ်ကဘယ်နိုင်ငံမှမရှိတဲ့အကြီးအမားဆုံးလမ်းပန်းဆက်သွယ်ရေးရှိပြီးလမ်းအရှိကီလိုမီတာပေါင်း 6.5 တန်းကျော်ရှိပါတယ်။အမေရိကန်အိမ်တော်စု90ရာခိုင်နှုန်းမှာမော်တော်ကားအနည်းဆုံးတစ်စီးရှိကြပြီးအမေရိကန်လူသမားတွေဟာနှစ်စဉ်ကားအဆင့်ရေ3တန်းနီးပါးကိုထုတ်လုပ်နေပါတယ်။အဲ့ဒီအရေးအတွက်ဟာကမ္ဘာတဝန်းနှစ်စဉ်ထုတ်လုပ်တာရဲ့900ရာခိုင်နှုန်းနီးပါးရှိပါတယ်။အမေရိကန်စီးပွားရေးအောင်မြင်မှုရဲ့တော်ချက်ကအမေရိကန်နိုင်ငံသားတိုင်းခံစားရရှိနေတဲ့လွတ်လပ်မှုပါ။သူတို့အလုပ်အကိုင်ကိုလွတ်လပ်စွာရွေးချယ်နိုင်ကြတယ်။လုပ်ငန်းသစ်တွေကိုလွတ်လပ်စွာစမ်းသစ်တည်ထွင်နိုင်တယ်လို့အဟောင်းတွေကိုလည်းလွတ်လပ်စွာပြန်အသက်သွင်းနိုင်ကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကကျွန်တော်တို့ဒီကနေ့မြင်တွေ့နေရတာဟာအမေရိကန်စိတ်ဓာတ်ကိုတဖန်ပြန်လည်စမ်းသစ်ခြင်းဖြစ်ပါတယ်။အမေရိကန်ဟာနောက်တစ်ကြိမ်ပြန်ဦးဆောင်ဖို့အစဉ်အသင့်ဖြစ်နေပြီဆိုတာကျွန်တော်တို့မဟာမိတ်တွေသိလာပါမယ်။အမေရိကန်ဟာအားကောင်းနေ၊အမေရိကန်ဟာဂုံဝန်နေအမေရိကန်ဟာလွတ်လပ်တယ်ဆိုတာကမ္ဘာပေါ်ကမိတ်ဆွေပဲဖြစ်ဖြစ်ရန်သူပဲဖြစ်ဖြစ်နိုင်ငံအားလုံးသိလာပါမယ်။ကျွန်တော်တို့ရဲ့လူနေမှုနည်းလမ်းအတိုင်းသူများတွေကိုကျွန်တော်တို့ပုံသွင်းမှာမဟုတ်ပဲသူ့ဘာသာတောက်ပလင်းလက်စီမှာပါ။လူတိုင်းအတူယူရမယ့်စံနမူနာတစ်ခုအဖြစ်ကျွန်တော်တို့တောက်ပလင်းလက်လာမှာဖြစ်ပါတယ်လို့ပြောပါရခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရစေ။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နဲ့တာဖြစ်ပြီး VOA အပေါ်မှာကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှင်ကပြောပြပေးပါဦးဗျာ
နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ဆွေးကြတင်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အုပ်ကိုရန်ကုန်မြောက်ပိုင်းထိုင်တရားရုံးကစက်တင်ဘာလ3ရက်နေ့မှာပြစ်မှုထင်ရှားတွေ့ရှိပြီးထောင်ဒဏ်9နှစ်စီချမှတ်လိုက်တဲ့ပေါ်ကလတ်သမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂွန်တဲရက်စ်ဂူတဲရက်စ်ကစိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့အာဏာပိုင်အနေနဲ့သူတို့ရဲ့ဆုံးဖြတ်ချက်ကိုပြန်လည်သုံးသပ်ဖို့တင်းနေတာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။ဒီမိုကရေစီဖော်ဆောင်ရမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ဟာအခြေခံအုတ်မြစ်ဖြစ်တဲ့အကြောင်းတခိုင်ပြည်နယ်ရှိရဟင်းကြားတွေအပေါ်ကြီးလေးတဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြောင်းသတင်းယူမှုအတွေ့အခုလိုသတင်းနောက်တွေအပေါ်နှိတ်ကုတ်အရေးယူတာဟာလက်ခံနိုင်စရာမရှိကြောင်းအတွင်းရေးမှူးချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေဒီကလည်းတခိုင်ပြည်နယ်မှာရဟင်းကြားတွေအပေါ်မြန်မာစစ်တပ်ကပြစ်မှုကျူးလွန်တာထင်ရှားတဲ့အကြောင်းနဲ့သတင်းတောင်နှစ်ဦးတို့ဟာသူတို့တာဝန်ကိုထမ်းဆောင်တဲ့အတွက်အရေးယူခံရတာဟာမြန်မာအစိုးရအပေါ်ဆိုးရတဲ့အမဲဆက်ထင်စေတဲ့အကြောင်းနဲ့သူတို့နှစ်ဦးကိုချင်းချက်မရှိအ мян ဆုံးလွတ်ပေးဖို့တင်းနယ်လာနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်အောက်လွတ်တော်မှဟောင်းလည်းဖြစ်တဲ့အပြင်ရခိုင်အရေးနိုင်ငံတကာအကြံပေးအဖွဲ့ကနေအခုနှစ်အစောပိုင်းမြန်မာနိုင်ငံခီးစဉ်အတွင်းနှုတ်ထွက်သွားခဲ့တဲ့ Bill Richardson ကလည်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အခုလိုပြစ်ဒဏ်ခံရတာဟာတရားဥပဒေကိုပြည့်ရည်ပြည့်ရာရောက်ကြောင်းပြောကြားလိုက်ပြီးဒီစီရင်ချက်နဲ့ပတ်သက်လို့အာအာမသိတဲ့အကြောင်းသူ့ရဲ့တင်းနှလာနေထုတ်ကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲခံထားရတဲ့ရိုက်တာတင်းနှလာနှစ်ဦးကိုတင်းနှလာနေကထောင်ဒဏ်ချလိုက်တဲ့ပေါ်အမေရိကန်အစိုးရကလည်းပြင်းပြထန်ထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။ဒါဟာစိတ်မချမ်းမြေ့ပွဲရာကောင်းတဲ့အပြင်မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုနောက်ကျောင်းပြန်လှည့်သွားစေတဲ့ကြီးမားတဲ့ဖြစ်ရဖြစ်တယ်လို့ပြောပါတယ်။အလားတူပဲကမ္ဘာကောင်းဆောင်အသီးသီးကလည်းဒီစီရင်ချက်အပေါ်ဝေဖန်မှုတွေထုတ်ပြန်ခဲ့ကြသလိုနိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်အဖွဲ့အစည်းကြီးတွေကလည်းသူတို့နှစ်ဦးပြစ်ဒဏ်ပေးခံရတဲ့အပေါ်ကိုပြစ်တင်ရှုံချတောင်းကြီးညာချက်တွေထုတ်ပြန်ခဲ့ကြပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လွင်ဖြစ်ပါတယ်။စံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ကိဆုံဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်လေးကိုလိုင်းနိုမီတာ24 40 51တို့ကနေတင်ဆက်ခဲ့တာပါ။သရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြောရှင်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.